Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အတန်းရဲ့2024ခုနှစ်ဇန်နဝါရီလ3ရက်ပုတ်ထိုးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ30နဲ့40 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ဖန်ယူကြည့်ရှုနားဆင်နိုင်ပါတယ်။ကျမနင်္ဂလာပါ
Israeli ကြောင်းတိုက်ခိုက်မှုကြောင့် Hamas အဖွဲ့ဒုတိယခေါင်းဆောင်ဟာ Lebanon နိုင်ငံမြို့တော် Beirut မှာတည်ဆုံသွားတယ်လို့ Hamas ရုပ်သံနဲ့ Lebanon တာဝန်ရှိသူတွေကပြောပါတယ်။ဂါဇာစစ်တွင်လူမျိုးသုံးတပ်ဖြတ်မှုဆွဲချက်နဲ့တောင်အာဖရိကနိုင်ငံကတရားစွဲလို့အစ္စရေးဟာ ICJ နိုင်ငံတကာခုံရုံးမှာတရားရင်ဆိုင်ရဖို့ရှိပါတယ်။ရန်ဂျာဒုက္ခသည်တွေကိုစစ်တေးခါကူညီပေးရေးကုလသမဂ္ဂကမ္ဘာစစ်တေးခါအဖွဲ့ WFP ကတုံ့ပြန်ဆောင်ရွက်နေတယ်လို့ပြောပါတယ
်။အခုလိုသတင်းတွေအပြင်ထိုင်းနိုင်ငံမှာအချုပ်ထဲကလွတ်ရက်စစ်မြန်မာတွေနေရပြန်ပို့ရေးဆန္ဒပြကြတဲ့သတင်းရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကအခုအကြီးတွေလိုအပ်နေကြတဲ့ဒုက္ခသည်တွေအရင်နဲ့နှစ်ကုန်အထူးအစီအစဉ်တစ်ခုဖြစ်တဲ့2023အမေရိကန်နိုင်ငံရေးသုံးသပ်ချက်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ယူကရိန်းမြန်မာစစ်ရေးနှိုင်းယှဉ်ချက်နဲ့ကမ္ဘာတော်လွှားခီးသွားစတဲ့အစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်နောက်ဆုံးရသတင်းတွေကိုဦးတင်မောင်သားကတင်ပြပေးပါမယ်ရှင်။
အစ္စရေးကလေကြောင်းကနေအင်ဂါနီကတိုက်ခိုက်ခဲ့တဲ့အတွက်လေဗနွန်နိုင်ငံရဲ့မြို့တော်ဘေရွတ်မှာဟားမတ်အဖွဲ့ဒုတိယခေါင်းဆောင်သေဆုံးသွားခဲ့တယ်လို့ဟားမတ်ရုပ်သံနဲ့လေဗနွန်တာဝန်ရှိသူတွေကပြောကြပါတယ်။မစ္စတာဆာလီအယ်အရူရီနဲ့အတူသူ့ရဲ့တပ်တော်ဆောင်၅ယောက်လည်းသေဆုံးသွားခဲ့ပါတယ်။အဆောက်အဦးရဲ့အထက်နှစ်ထပ်နဲ့ကားစီးပျက်စီးသွားခဲ့တယ်လို့အစစ်မြေလုံခြုံရေးတာဝန်ရှိသူတူက AFP သတင်းကိုပြောပါတယ်။ဘေရွတ်မြို့တောင်ပိုင်းကစင်ဂျေဘုံကဟားမတ်ရုံကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ Lebanon media တွေကရေးသားကြပါတယ်ဒီစင်ကြေဘုံကအီရန်ကျောတောက်နောက်ခံပေးထားတဲ့ Hezbollah လှုပ်ရှားမှုခိုင်းမာအားကောင်းတဲ့နေရာပါလူအများပြားသေဆုံးတန်းရခဲ့တဲ့ Beirut မြို့တောင်ပိုင်းစင်ကြေဘုံကပေါက်ကွဲမှုကို Lebanon ဝန်ကြီးချုပ် Najib Makni Kati ကရှုတ်ချလိုက်ပါတယ်လို့သူ့ရုံးကထုတ်ပြန်လိုက်ပါတယ်ဟားမတ်ရဲ့မဟာမိတ် Hezbollah အဖွဲ့နဲ့ Israel တို့ဟာနေစပ်ပြနေ့စဉ်ပြစ်ခတ်နေကြတဲ့အချိန်မှာအခုလိုတိုက်ခိုက်မှုဟာလေဗနွန်ကိုထိတ်တဲရင်ဆိုင်မှုအစ်စ်အစ်စ်ထဲပါလာအောင်ရည်ရွယ်တာဖြစ်တယ်လို့ထုတ်ပြန်ချက်ကပြောပါရခင်ဗျာဂါဇာမှာဟားမတ်ဆက်ဖြစ်တဲ့စစ်ပွဲအတွင်းလူမျိုးသုံးသတ်ဖြတ်မှုကျွလွန်တယ်လို့တောင်အာဖရိကနိုင်ငံကဆွဲဆိုလိုက်တဲ့အတွက်နိုင်ငံတကာတရားရုံး ICJ မှာအစ္စရေးကတရားရင်ဆိုင်ရမှာဖြစ်ပါတယ်ဟားမတ်ကိုတိုက်ခိုက်ရမှာ1948ခုနှစ်လူမျိုးသုံးသတ်ဖြတ်မှုနိုင်ငံတကာသဘောတူညီချက်ပါလိုက်နာကြရမယ့်တာဝန်တရားတွေကိုအစ္စရေးကချိုးဖောက်ခဲ့တယ်လို့ဆွဲဆိုပြီး ICJ ကနေအရေးပေါ်အမိန့်ထုတ်ပြန်ပေးဖို့တောင်အာဖရိကနိုင်ငံကတောက်ကြနေတုန်းကရှောက်ထားခဲ့တာပါတောင်အာဖရိကရဲ့သွေးစွန်းယူနန်းနဲ့ဆွဲဆိုချက်ကိုခြေပါဖို့အတွက်တဟက်မြုံမှာရှိတဲ့နိုင်ငံတကာတရားရုံး ICJ ကိုအစ္စရေးနိုင်ငံကလာရောက်ရင်ဆိုင်ပါမယ်လို့အင်တာနက်ကနေကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအစ္စရေးအစိုးရပြောရေးရှိုးခွင့်ရှိသူအလွန်လဗီကပြောကြားခဲ့ပါတယ်ဒီဆွေးဆိုချက်ကအခြေအမြစ်မရှိပါဘူးလို့အစ္စရေးနိုင်ငံရဲ့ဝန်ကြီးဌာနကလည်းထုတ်ပြန်ပါတယ်။အစ္စရေးသိမ်းပိုက်ထားတဲ့နယ်မြေတွေမှာနိုင်ငံထူထောင်ရေးအတွက်ပါလက်စတိုင်းတွေကိုတောင်အာဖရိကကထောက်ခံခဲ့တာဆယ်စုနှစ်ပေါင်းများစွာရှိခဲ့ပါပြီ။ပါလက်စတိုင်းတွေရဲ့အတိတ်ဒုက္ခဟာတောင်အာဖရိကလူပြူးလူမဲခွဲခြားရေးစနစ်အောက်ကလူမဲတွေရဲ့အတိတ်ဒုက္ခအတိုင်းဖြစ်တယ်လို့တောင်အာဖရိကကပြောပါတယ်။တောင်ကိုရီးယားနိုင်ငံက Liberal တိုက်ခံခေါင်းဆောင်လီချင်းမြောင်ဟာအင်္ဂါနေ့ကလေဘင်းမှာဓာတ်နဲ့အထိုးခံလိုက်ရပြီးဆင်းဝအထူးကြက်မှတ်ကုသဆောင်မှာပြန်လဲကောင်းမွန်လာနေပါတယ်။အရှိတောင်ပိုင်းကဘူဆန်မြို့လေရင်ကွေးသစ်ဆောင်မဲ့နေရာကိုသွားရောက်ခဲ့စဉ်အတွင်းထောက်ခံသူအသွေးယူဒူးတယောက်ကသူ့လက်မှတ်လိုချင်လို့ပါပြောပြီးဓာတ်နဲ့ထိုးသတ်ဖို့ကြိုးစားခဲ့တာဖြစ်တယ်လို့ရဲကပြောပါတယ်။အသက်59နှစ်ရှိပြီဖြစ်တဲ့မစ္စတာလီဂျေးမြောင်ဟာ2022ခုနှစ်သမ္မတရွေးကောက်ပွဲမှာသမ္မတယွန်းဆုမြူးကိုတုံ့ကြတမခုနှစ်ရာခိုင်နှုန်းနဲ့ကတ်ရှုံးခဲ့ပြီးအတိုက်ခံဒီမိုကရက်တစ်ပါတီရဲ့လက်ရှိခေါင်းဆောင်လည်းဖြစ်ပါတယ်။တိုက်ခိုက်သူကတော့အသက်68နှစ်အရွယ်ရှိပြီဖြစ်ပြီးခုနှစ်လက်မှအရှိဓာတ်ကွန်အင်တာနက်ကဝေခဲ့တဲ့အကြောင်းမစ္စတာလီဂျေးမြောင်ကိုတတ်ဖို့ယူရတာကိုစစ်ဆေးခဲ့သူတွေကိုပြောကြခဲ့ကြောင်းရဲရာရှိစွန်ဂျေဟန်ကပြောကြပါတယ်။ဘာကြောင့်တိုက်ခိုက်ရတယ်လဲဆိုတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့ဆိုပါတယ်။မစ္စတာလီဂျေးမြောင်ဟာစိုးရရတဲ့အနေအထားမှာတော့မရှိဘူးလို့လည်းရဲနဲ့အရေးပေါ်ဌာနကပြောပါတယ်။မစ္စတာဒီဂျေးမြောင်ရဲ့ကျမရေးအတွက်ရတဲ့မအေးတဲ့အကြောင်းတပ္ပရယုံကသတင်းထုတ်ပြန်ပါတယ်ခင်ဗျာ
ဗီယိုအမေရိ weekend တဲ့မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနဲ့မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် view ရုပ်သံကနေဘုံနူးနေမနေ့သတင်းတွေကိုဆက်လက်ကြေညာနေပါတယ်2024ခုနှစ်မှာမြန်မာနိုင်ငံလူဦးရေရဲ့သုံးပုံတပုံဟာလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နိုင်မယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုပေါင်းစပ်ညှိနှိုင်းရေးယူ UNOCHA ကခံမလိုက်ပါတယ်။အရေးအတွက်အားဖြင့်လူ 88.6 သန်းဖြစ်ပြီးဒါဟာစစ်အာဏာမသိမ်းမီကထက်အကူအညီလိုသူ19ဆများပြားလာတာဖြစ်တယ်လို့ UNOCHA ရဲ့ Internet စာမျက်နှာကပြောပါတယ်။ပဋိပက္ခပြန့်နှံ့လာတာကြောင့် OAN စွခွာပြည်တွင်းစစ်ဆောင်လူရေကအောက်တိုဘာလမှာ2သန်းထိတိုးလာခဲ့တယ်လို့ဆိုရတဲ့ဒါဟာ2022ခုနှစ်ကတည်းက6သိန်းပိုများလာခဲ့တာပါ2024မှာအခုလိုများတိုးများလာတဲ့လမ်းကြောင်းအတိုင်းဆက်ပြီးတိုးသွားမှာစိုးရရပါတယ်လို့ကုလသမဂ္ဂကပြောပါတယ်တွားရေးလာရေးခဲခဲတဲ့မြောက်ပိုင်းမှာဆစ်ရှောင်းနေကြသူ1သန်းကျော်ရှိပြီးတောက်ရေးပါဝင်အခြေခံဝန်ဆောင်မှုတွေမရနိုင်တဲ့တောကျုံအုံကြားမှာတင့်လျော်တဲ့ခူနားစရာမရှိနေထိုင်နေကြတာကိုလည်းကုလသမဂ္ဂဖော်ပြထားပါတယ်ဒီလိုဆက်ရှောင်နေကြတဲ့လူတွေဟာသူတို့မရင်းနှီးလာတဲ့နေရာတွေမှာသွာလာနေထိုင်နေရတာကြောင့်မြေမြုံပိုင်းတွေစစ်ကြံပောက်ကွဲပစ္စည်းတွေလက်နက်တွေနဲ့အန္တရာယ်တွေနဲ့လည်းရင်ဆိုင်နေကြတဲ့ကြောင့်ကုလသမဂ္ဂကထုတ်ပြန်ထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်စ်ပဇာမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုစာနာဧကအကူအညီပြန်ပေးနိုင်ဖို့ကုလသမဂ္ဂကမ္ဘာစာနာဧကအစီအစဉ်ကတိုးမြှင့်ဆောင်ရွက်နေပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံတွဲဘက်ပြောရေးဆိုခွင့်ရှိသူမစ်ရှီရင်ယာစင်ကအင်္ဂါနေ့ကပြောလိုက်ပါတယ်။မနေ့ကစပြီးလာစင်ဆန္ဒအိခါထောက်ပံ့ဂျေလက်မတ်ကိုလူတစ်ယောက် $10ကနေ $10နှုန်းကိုတိုးပြပေးလိုက်တယ်လို့ဆိုပါတယ်။ဒါ့အပြင်အားဖြင့်စံကိုလည်းစခန်းတစ်ခုနှစ်ခုမှာစတင်ဖြတ်ပေးပြီးကောက်စ်ဘဇားနဲ့ဘတ်ဆန်ချာကျုံးပေါ်ကစခန်းတွေအထိတိုးချက်သွားမှာဖြစ်ပါတယ်။2023မှာရန်ကုန်ကိုအခက်အခဲရှိခဲ့တဲ့အတွက်လာစင်ထောက်ပံ့ဂျေကိုရှော့ချခဲ့ရတာကိုလည်းမစ်ယာစင်ကပြောကြပါတယ်လောလောဆယ်မှာလဲစာတိုက်ခံထောက်ပံ့ကြီးကိုအပြည့်ပေးနိုင်ဖို့အတွက်လိုအပ်တာနဲ့ရတာကြာကွာချက်အမေရိကန်ဒေါ်လာ61သန်းလိုအပ်နေပါသေးတယ်အပြည့်စံကိုပါထည့်လိုက်တဲ့အခါအခုခါမှာတစ်လလူတစ်ယောက် $12.5 လိုအပ်မှာပါအမေရိကန်ချိုဆိုင် La Prisa Latina သတင်းစာရဲ့တခြားသတင်းသဘောက်ပါတော့ဒီရင်းနေငါတိုင်းကမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံးကိုပိတ်ဖို့စီစဉ်လိုက်တဲ့အတွက်အဲဒီမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်စုကသွားရောက်စာတပ်ပြကြတယ်လို့ဖော်ပြထားပါတယ်။လောက်တမဥပဒေချိုးဖောက်မှုနဲ့ဘင်္ဂလားဒေ့ရှ်ကငြိမ်းချမ်းရေးနိုဘယ်ဆုရှင်မူဟာမက်ဂျူနုကိုအပြစ်ပေးလိုက်တာနဲ့ပတ်သက်ပြီးဒီအမှုစစ်ဆေးခဲ့တဲ့ဖြစ်စဉ်ဟာတရားမျှတဝန်လင်းမြင်သားတဲ့စစ်ဆေးခဲ့တာတေးကြဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းလိုကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကအင်္ဂါနေ့ကပြောလိုက်ပါတယ်။အသက် 83 နှစ်အရွယ်မစ္စတာယူနုနဲ့သူထူထောင်ခဲ့တဲ့ Grameen Telecom Company ကလုတ်ဖော်ကိုင်ဘက်၃ယောက်ကိုတက္ကသိုလ်အလုပ်သမားကြီးရာတရားရုံးရဲ့တရားသူကြီး Sheikh Marina Sultana ကတနင်္လာနေ့တုန်းကထောင်ဒဏ်6လစီပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်။ယာယီခန့်ထားတဲ့ဝန်ထမ်း68ယောက်ကိုအမြဲတမ်းခန့်မှုပြက်ကွက်တာဝန်ထမ်းတွေအတွက်သက်သာချောင်ချင်းရမငွေမထားရှိတာနဲ့ကုမ္ပဏီရဲ့အစုရှယ်ယာဝေစု900ခန့်လုံးကိုဝန်ထမ်းတွေကိုမပေးတာအတွက်ပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့ပါတယ်။2009ခုနှစ်မှာဝန်ကြီးချုပ်ဖြစ်လာတဲ့ရှိတ်ဟာစီနာလက်ထက်မှာမစ္စတာမူဟာမက်ယူနုကိုအမှုဖွင့်ခဲ့တာအနည်းဆုံး199မှုရှိခဲ့ပြီးအများစုကအလုပ်သမားဥပဒေချိုးဖောက်မှုတွေပါ။မစ္စတာယူနုဟာအသေးစားချိတ်ဝေပန်းကိုထူထောင်ခဲ့ပြီးလူများစွာကိုစည်ရဲတွင်ကလွတ်မြောက်အောင်စောင့်ရွက်နိုင်ခဲ့တဲ့သူဖြစ်ပါတယ်။
ထိုင်တန်းရောက်သတင်းတွေကိုတော့ဦးသိမ်းမောင်တန်းကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကလည်းအခုလိုထိုင်တန်းရောက်သတင်းတွေနဲ့အတူကျန်းမာရေးပညာရေးနှီးပညာခေတ်သွားအစီအစဉ်နာမကဥဒုရာသီအရေးနဲ့စီးပွားရေးစတဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်း VOA ရဲ့အနေနဲ့စာမျက်နှာဖြစ်တဲ့ barmis.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ထိုင်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့စာသားနဲ့လည်းဖတ်ရှုနိုင်ကြပါတယ်ရှင်အခုတော့နှစ်ကုန်အထူးအစီအစဉ်တစ်ခုမတင်ဆက်ခင်မှာသတင်းဆောင်မတွေဖက်အရင်အလက်ပေးချင်ပါတယ် ထိုင်းနိုင်ငံရှင်းအောင်လူဝင်မှုကြီးကြပ်ရေးအချုပ်ထဲမှာနေရက်ပြန်ဖို့ဖို့အတွက်စောင့်နေရတဲ့လူရက်စီမြန်မာ258ယောက်ဟာမြန်မာပြည်ကိုပြန်ဖို့ဖို့ကြန့်ကြာနေတာကြောင့်နေသိကူးမှာမြန်မာပြည်ကိုအ мян ဆုံးပြန်ဖို့ပေးဖို့ဆိုပြီးတော့ဇန်နဝါရီလ၂ရက်နေ့ကဆန္ဒပြတောင်းဆိုခဲ့ပါတယ်။ VOA မြန်မာပိုင်းသတင်းထောက်မိုင်အေးမာကထိုင်းကနေသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံတောင်ပိုင်းကခရိုင်တီးတီးကအချုပ်ထောင်နေတဲ့မှာပြည်ထောင်အမျိုးမျိုးနဲ့အဖမ်းဆီးခံရတဲ့မြန်မာတွေကိုလူရဲစီတဲ့အခါမှာမြန်မာနိုင်ငံဘက်ကိုပြန်ဖို့အတွက်ရှင်းောင်းလူဝင်မှုကြီးကြပ်ရေးအချုပ်မှာထားတာပါအဲ့ဒီအချုပ်ထဲမှာလာနဲ့ချီကြန့်ကြာနေတာကြောင့်နှစ်သိကူးမှာအမိမြန်မာနိုင်ငံကိုပြန်ဖို့ပေးပါဆိုတဲ့စာတမ်းကိုကင်ပြီးမြန်မာ200ကျော်ဟာဆန္ဒပြခဲ့ကြတာဖြစ်ပါတယ်ထောင်တွင်းမှာအခုလိုမျိုးဆန္ဒပြမှုတွေဖြစ်ပြီးရုံးရဲဆန်ခါမှုတွေဖြစ်သွားတဲ့အတွက်အခင်းဖြစ်ပွားရနေရာဖြစ်တဲ့ရနောင်းလောင်းဝကအချုပ်ကိုစစ်တပ်ရဲနဲ့အင်အား60ကျော်ဝိုင်းထားခဲ့ပါတယ်။ရနောင်းခရိုင်လူမှုကြီးကြပ်ရေးအရာရှိဘိုချုပ်စူပရပန်ကိုစင်ကတော့အခုလိုပြောဆိုပြီးညှိနှိုင်းခဲ့ပါတယ်။ဆန္ဒပြနေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့အနာပိုင်းနေနဲ့ဆွေးနွေးဖို့အတွက်ပြောချင်ပါတယ်ကျွန်တော်တို့အနေနဲ့အင်အားသုံးပြီးဖြိုခွင်းမှမဟုတ်ပါဘူးဆိုပြီးထိုင်းဘာသာနဲ့ပြောဆိုနေတာပါပထမပိုင်းမှာအနာပိုင်းနေဟာမြန်မာတွေဆန္ဒပြနေတဲ့အထက်ကိုဝင်ရောက်ဖို့တကားတွေကိုတန်တိုင်းနေနဲ့ထုနှက်ပြီးဖျက်ဝင်ဖို့အတွက်ကြိုးစားခဲ့ပါသေးတယ်နောက်ဆုံးမှာတော့ဆန္ဒပြမှုမှာခေါင်းဆောင်တဲ့လူ6ဦးကိုရွေးထုတ်ပြီးညှိနှိုင်းရမှာတော့ပြည်လည်မှုရရှိသွားခဲ့တယ်လို့လည်းဆိုပါတယ်ဆန္ဒပြသူအမျိုးသား230ရှိပြီးအမျိုးသမီးကတော့48ယောက်ဖြစ်ပါတယ်။သူတို့ဟာမြန်မာပြည်ကိုနှစ်သိကူးမှပြန်ဖို့ပေးဖို့အတွက်အစာငတ်ခံတောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်။2023ခုနှစ်နှစ်စာတုန်းကလည်းထိုင်းနိုင်ငံတောင်ပိုင်းထိုင်းမြန်မာနယ်စပ်ရနောင်းလောင်းဝကကြီးကြပ်ရေးအချုပ်ခန်းမှာထိမ့်ချုပ်ခံရတဲ့ထိမ့်သိမ့်ခံရတဲ့လူရဲစီမြန်မာ680ကျော်ဟာနေရက်ပြန်ပို့ဖို့အတွက်ဇန်နဝါရီလ28ရက်နေ့ကဆန္ဒပြခဲ့ကြပြီးတဲ့နောက်ဖေဖော်ဝါရီလ2ရက်နေ့မှာအချုပ်ထဲကမြန်မာအလုံးကိုထိုင်းမြန်မာအာဏာပိုင်တွေညှိနှိုင်းပြီးပြန်ပို့ပေးခဲ့မှုပါတယ်။ကိုဗစ်ကပ်ပြီးကာလကစပြီးမြန်မာနိုင်ငံဘက်ကလက်ခံနိုင်တဲ့အရေးအတွက်ပေါ်မူတည်ပြီးလူစုခွဲကတလားကိုတစ်ချိန်နှစ်ချိန်ခန့်သာလူအကန့်အသတ်နဲ့ပြန်ပို့ပေးနေတာကြောင့်ကြံ့ကြာမှုတွေဖြစ်ပြီးအချုပ်ထောင်ထဲမှာ6လကျော်9လလောက်ထိဆက်ပြီးနေထိုင်နေရသူတွေလည်းဖြစ်ပါတယ်။ဒီအတွက်ကြောင့်လူရဲစီမြန်မာတွေဟာ2022ခုနှစ်မှာရော2023ခုနှစ်မှာပါဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်ရှင
်။ VOA မြန်မာပိုင်းမနေ့ကအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကနေအိန္ဒိယနိုင်ငံထဲကိုထွက်ပြေးသွားတဲ့စစ်ကောင်စီတပ်သား150ကျော်ကိုအိန္ဒိယရဲတပ်ဖွဲ့ကမီဇိုရမ်ပြည်နယ်အိုက်ဇောမြို့ကိုတနင်္လာနေ့ကခေါ်ဆောင်သွားခဲ့ပါတယ်။အဲ့ဒီမှာလူအပ်တဲ့စစ်ဆေးမှုတွေလှုပ်ပြေးတာနဲ့မြန်မာနယ်စပ်တမူးမြို့ကနေသက်ဆိုင်ရာစစ်ကောင်စီအဖွဲ့အစည်းတွေစီအနံသွားမယ်လို့အိန္ဒိယကာကွယ်ရေးဌာနရဲ့သတင်းပြန်ကြားရေးဌာနကအင်္ဂါနေ့မနေ့မှထုတ်ပြန်ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းအပြည့်စုံကိုတော့မဆုမုံပြောပြထားပါတယ်။
အိန္ဒိယဘက်ကိုထွက်ပြေးလာတဲ့မြန်မာစစ်ကောင်စီတပ်သား152ယောက်ထဲက149ယောက်ကိုဇန်နဝါရီလ1ရက်နေ့ကမီဇိုရမ်ပြည်နယ်အိုက်ဇောမြို့ကိုရွှေ့ပြောင်းထားလိုက်ပြီလို့အိန္ဒိယကာကွယ်ရေးဌာနရဲ့သတင်းတွေကိုပုံမှန်ထုတ်ပြန်ပေးနေတဲ့အိန္ဒိယ Defense သတင်းပြန်ကြားရေးဌာနကဒီကနေ့ဇန်နဝါရီလ2ရက်နေ့မှာသတင်းထုတ်ပြန်ပါတယ်ဒဏ်ရာရနေတဲ့၄ယောက်ကိုတော့နယ်စပ်မှာပဲဆေးကုသပေးထားတယ်လို့အိန္ဒိယသတင်းတွေမှာရေးသားဖော်ပြပါတယ်သူတို့အားလုံးဟာရခိုင်လက်နက်ကင်တက်တော် AA နဲ့တိုက်ပွဲဖြစ်ပြီးတော့အိန္ဒိယနယ်စပ်ဘက်ကိုလက်နက်တွေနဲ့တောက်ကြနေကထွက်ပြေးလာကြတာလို့အိန္ဒိယဘက်ကထုတ်ပြန်ကြမှာရေးသားဖော်ပြပါရယ်အရာရှိတွေပါပါဝင်တဲ့စစ်ကောင်စီတပ်တွေဟာမီဇိုရမ်ပြည်နယ်လောင်တလိုင်မြို့မှာရှိတဲ့အိန္ဒိယအာသန်ရိုက်ဖယ်တပ်စီကိုလက်နက်တွေနဲ့ဆက်ရောက်လာကြတာဖြစ်ပါရယ်အဲဒီနောက်မှာတော့သူတို့ကိုမီဇိုရမ်ပြည်နယ်လုံးလီမြို့ကနေတဆင့်အိုက်ဇောမြို့ကိုအိန္ဒိယတပ်ဖွဲ့ကပို့ဆောင်ခဲ့ပါရယ်အိုက်ဇောမြို့မှာလိုအပ်တဲ့စစ်ဆေးမှုတွေပြီးတာနဲ့မြန်မာနယ်စပ်တမူးမြို့ကနေသက်ဆိုင်ရာစစ်ကောင်စီအဖွဲ့အစည်းတွေစီကိုပြန်ပြီးတော့လွှဲပြောင်းပေးမယ်လို့အိန္ဒိယကာကွယ်ရေးဌာနကသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူတဦးကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယနဲ့ဆက်သွယ်ပြောဆိုနေတာလည်းရှိကြောင်း VOA ကိုပြောပါတယ်။2023ခုနှစ်နိုဝင်ဘာလ23ရက်ကလည်းချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNO CNDF ကတပ်စခန်းတွေကိုသိမ်းပိုက်လိုက်တာကြောင့်စစ်ကောင်စီတပ်သား104ယောက် Neza Pedro, Trabi, Dishon, Dotabare, Drogule, the Moon Mori, Neza Gani, Lebian Pigerelu, Eniabaga Piovare, Lashimaro, Chintolae, Eazuriga, Chimine, Nemi, Emiazugo, Tain by Tana Milu, Trini, Mayeta Popiavare, Taibu Dima, Bilu de Eniaba Changube, Sikonsi, Dadiga, Trabi, Dishon Jarelu, Chimu Dakawe, the Pue, CNO, CNDF, Gedia Okara, Saline Peter, Tamga, Viewing of Piovare.
ကျွန်တော်တို့ဖလားမြို့နယ်ထဲမှာဆိုရင်တော့ဒါဟိုဖလားမြို့တမျိုးတော့ကျွန်တော်လာနေတော့ဒီချင်းပြည်နယ်မှာဖြစ်တဲ့တိုက်ပွဲတွေသူတို့များများကသူတို့ကအဲ့လိုပေါ့ဟိုချွတ်ချီချွတ်ချီကြတာပေါ့ကျွန်တော်အမျိုးဝင်တာမျိုးဆက်ချွတ်ချီကြတာမျိုးပါတခါဟိုဆုံးသွားပြီးတော့ဘယ်လိုလက်နဲ့ချွတ်ချီကြချွတ်ချီကြတာမျိုးပါဒီတော့ဟိုဘက်ကပြပါတယ်ဟိုဘက်ကလည်းသူတို့ဆိုရဆိုရချင်းပုံစံမျိုးဖြစ
ဇိုရမ်ပြည်နယ်တွေကို2021ခုနှစ်အာဏာသိမ်းမှုရဲ့နောက်ပိုင်းမှာအများအပြားထွက်ပြေးတိမ်းရှောင်သွားခဲ့ကြပါတယ်။အဲ့လိုမျိုးထွက်ပြေးခဲ့တဲ့သူကတော့လူပေါင်း32,000 ကျော်ဝန်းကျင်ရှိမယ်လို့အိန္ဒိယဘက်ကခန့်မှန်းထားပါတယ်။မနီမူရာပြည်နယ်အကြီးအကဲဘက်ကလည်းသူ့ရဲ့နေထဲမှာမြန်မာဒုက္ခသည်6,000လောက်ကိုလက်ခံထားပါတယ်လို့မကြသေးခင်ကပဲပြောဆိုထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းမှုဆဲမြန်မာရောက်ရှိနေတဲ့ဆစ်ရှောင်းတို့ရဲ့အတွက်အခြေခံလိုအပ်ချက်တွေရှိနေပြီးတော့သူတို့ရဲ့ကျန်းမာရေးအတွက်အဓိကလိုအပ်ချက်တွေရှိနေတယ်လို့ကုညီပင်းနေသူတွေကပြောပါရယ်။နှစ်သိကူပြောင်းချိန်မှာလဲတိုက်ပွဲတွေကြားဆစ်ရှောင်းလာသူဦးရေကတစတိုးလာတဲ့အခြေအနေရှိနေတာပါ။ဒီအကြောင်းသတင်းပေးဖို့ထရာကိုမတင်ငေးထိုက်ပြောပြမှာပါ။
ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မူဆယ်မြို့ကိုရောက်လာတဲ့ဒေသခံတွေဟာတိုက်ပွဲရှောင်နေကြတာအချိန်ကာလ2လကျော်ရှိသွားပါပြီ။မူဆယ်မြို့မှာစစ်ရှောင်သူဦးရေက1000ကျော်ရှိနေပြီးစစ်ရှောင်တွေရဲ့ကျန်းမာရေးလိုအပ်ချက်ကိုအဓိကထားဆောင်ရွက်ပေးနေကြောင်းပရဟိတအဖွဲ့ဝင်တဦးကပြောပါတယ်
။လောက်လာတဲ့လူတွေမှာဒီစစ်ရှောင်တွေမှာလူငယ်ကလေးတွေကနေကိုယ်ဆောင်တကြီးရူအဒီရမှာလည်းနဲ့ထိတဲ့လူတွေရောအဲ့တော့ဒီဆောင်းနေတဲ့ကျောင်းမှာယူတဲ့အဓိကဆုံးပြီးလုပ်ရတာ
စစ်ဆောင်သူတွေထဲမှာတချို့ကအိမ်ကန်းငှားနေသူရှိသလိုဆွေမျိုးနှိဆက်အိမ်မှာနေသူတွေလည်းရှိပါတယ်အများစုကတော့ဘုန်းကြီးကျောင်းနဲ့စစ်ဆောင်စခန်းတွေမှာနေကြတယ်လို့ပြောပါတယ်ကလင်းငယ်တွေနဲ့ကိုဝင်ဆောင်အပါဝင်တက်ကြီးသူတွေအတွက်ချက်မှရေးအရင်မီဆောက်ရှောက်နိုင်ဖို့ကိုပရဟိတအသင်းဖွဲ့တွေစုပေါင်းပြီးကူညီပေးနေသလိုဆရာဝန်နဲ့သူနာပြုတွေကလည်းစစ်ရှောင်စခန်းတွေအထိအခမဲ့လာရောက်ကြည့်ရှုပေးနေကြောင်းလည်းပြောပါတယ်
။ကျွန်တော်တို့မူဆယ်စေမှာတော့အရင်ပြန်ပလုံနာအနေနဲ့တော့ပြတယ်။ဒါတချို့လုံနာတွေကြတော့လည်းကျွန်တော်တို့ကဟိုကိုပိုင်စေအောင်လို့ရှိတယ်လေ။အဲ့ဒါစေအောင်လို့မှပို့ရတယ်။အဲ့ဒါနေကြတော့လည်းအများကြီးသူလူတဲ့ဝင်ပေါ့လေ။အဲကျွန်တော်တိုက်တာအတင်းနေစပေါင်းပြီးတော့အဲ့မှာကန့်နေမှာပြီးတော့အဲ့ဟိုကိုပိုင်စေအောင်နေကဆရာဝန်နေလဲအဲ့ကနေလိုက်ကိုသူရဲ့အထူးကိုဆရာဝန်နေနဲ့အဲ့နတ်စပါးတွေလည်းအကုန်လုံးကုညီပါလေဗျ။အေးဝါတော့သူကတော့မကူညီနိုင်ဘူးသူကတော့လောက်အားပေါ့လေ
။စစ်ဆောင်တွေရဲ့ကျမ်းမာရေးနဲ့စားတောက်ရေးအတွက်ဒေသခံတွေဝိုင်းဝန်းကူညီပေးနေပေမဲ့အခုတိုက်ပွဲတွေဆက်ဖြစ်နေလို့စစ်ဆောင်အရေးအတွက်တိုးလာတာနဲ့အမျှအကူအညီတွေမလုံမလောက်ဖြစ်နေပါတယ်။ရှမ်းမြောက်တိုက်ပွဲအတွင်းရတချိခိုက်တိစုမှုကလည်းဆက်ပြီးရှိနေပါတယ်။ရှမ်းမြောက်ဒေသမှာအခုလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျိုးရူဖဲယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bemis.view.news.com မှာလည်းကြည့်ရှုနားဆင်နိုင်ပါသေးတယ်။ view မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
။၂၀ 2023ခုနှစ်နှစ်ကုန်အမေရိကန်လွှတ်တော်မှာယူကရိန်းကိုစီးရဲအကူအညီဆက်ပေးရေးကိစ္စအခြေအတင်ဆွေးနွေးမှုတွေဆက်ရှိနေပြီးတော့အပြည့်တက်သဘောတူညီချက်မရခဲ့ပါဘူး။ကာဇာကမ်းမြောင်မှာဖြစ်ပွားနေတဲ့စီးရဲပဋိပက္ခတွေအကြားမဟာမိတ်အစ္စရေးနိုင်ငံကိုထောက်ခံကူညီရေးကိစ္စတွေကလည်းအမေရိကန်နိုင်ငံရဲ့အပေါ်လွှမ်းမိုးခဲ့ပါတယ်။အစိုးရအသုံးစိတ်အတည်ပြုရင်းနဲ့ရွေးကောက်ပွဲကိစ္စတွေအပြင်အကြောင်းအရာအတော်များများသဘောကွဲလွဲချက်တွေလည်းရှိခဲ့ပါတယ်။ကိုသိန်းထိုက်ဦးကသုံးသပ်တင်ပြထားပါတယ်။
ပြည်ခဲ့တဲ့နှစ်အတွင်းအမေရိကန်နိုင်ငံရဲ့အခြေအနေလွှတ်တော်အတွင်းစာဝင်းချက်တွေနဲ့ပတ်သက်လို့သုံးသပ်တဲ့အခါမှာနှစ်ကုန်ပိုင်းအထိသဘောတူညီချက်မရတာကတော့ယူကရိန်းနိုင်ငံကိုအကူအညီပေးရေးကိစ္စပဲဖြစ်ပါတယ်။ယူကရိန်းနိုင်ငံကိုစီးရေးအရအကူအညီပေးမဲ့ကိစ္စမှာ Republican Party ဘက်ကတောင်ပိုင်းဒေသနယ်စပ်လုံခြုံရေးလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့အသုံးစိတ်ကိုထည့်ပေးရမယ်ဆိုပြီးတော့တောင်းဆိုခဲ့ပါတယ်။အမေရိကန်ပြည်အောင်စုအနေနဲ့တခြားနိုင်ငံတစ်ခုကိုစီးရေးအရအကူအညီပေးတဲ့ဘီလီယံနဲ့ချီပြီးတော့သုံးစွဲမဲ့ကိစ္စမှာအမေရိကန်ပြည်တွင်းလုံခြုံရေးအတွက်ဦးစားပေးသုံးသင့်တယ်ဆိုတဲ့ကိစ္စမျိုးကို Republican Party ဘက်ကတင်ပြပြီးတော့နှစ်ဖက်သဘောတူညီချက်မရဘဲဖြစ်ခဲ့တာပါဒီကိစ္စက၈နှစ်အထိဆက်ပြီးတော့ညှိနှိုင်းရမယ့်သဘောမျိုးဖြစ်နေပါတယ်အမေရိကန်ပြည်တော်စုက2022ခုနှစ်ဖေဖော်ဝါရီလယူကရိန်းကိုရုရှားကျူးကျော်ခဲ့တဲ့အချိန်နောက်ပိုင်းအမေရိကန်ဒေါ်လာ85ဘီလီယံယူကရိန်းအတွက်အကူအညီပေးအပ်ခဲ့ပြီးဖြစ်ပါတယ်အခုအမေရိကန်ဆိုးရမြို့သားလုံခြုံရေးအသုံးစိတ်106ဘီလီယံတည်ပြုရေးဥပဒေဂျန်ထဲမှာယူကရိန်းအတွက်ဘီလီယံ60ပေးဖို့ထည့်သွင်းထားပါတယ်အမေရိကန်လွှတ်တော်အမတ်တွေနှစ်ကုန်အားလိုက်ရဲ့အိမ်ပြန်သွားတဲ့အချိန်အထိသဘောတူညီချက်မရခဲ့တာကြောင့်ယူကရိန်းကိုကူညီပေးရေးကိစ္စနှစ်ဆန်းမှဆက်ပြီးတော့ဆွေးနွေးကြပါလိမ့်မယ်အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတော့အခုလိုပြောပါတယ်
Democrats and Republicans understandthat there's more work
ဥပဒေကြမ်းကိုအတည်ပြုနိုင်ဖို့အတွက်ဒီတဲ့ပို့ပြီးလှုပ်ဆောင်ရမယ်ဆိုတာဒီမိုကရက်ရောရီပက်ဘလစ်ကန်တွေရောနားလည်ကြပါတယ်အမေရိကန်မျိုးသားလူညုံရေးကိုကာကွယ်ဖို့နဲ့အနောက်ကဘာကိုပို့ပြီးလုံခြုံအောင်ကာကွယ်ဖို့ဖြစ်ပါတယ
်ဒါမှမဟုတ်ရီပက်ဘလစ်ကန်ဘက်ကတောင်းဆိုတာကအမေရိကန်ပြည်ထောင်စုအနေနဲ့ပြည်ပနိုင်ငံတစ်ခုကိုငွေချေးအကူအညီပေးမယ်ဆိုရင်ကိုယ်နိုင်ငံနဲ့ကြောက်ကာဝေဖို့အရေးဦးစားပေးလို့ဆောင်ရမယ်လို့ဆိုပါတယ်။ဒါပေမဲ့လူဝင်မှုကြီးကြပ်ရေးကိစ္စကအမေရိကန်နိုင်ငံရေးမှာအခက်ခဲဆုံးနဲ့အရှုပ်ထွေးဆုံးကိစ္စတွေထဲကတစ်ခုပါ။1980ခုနှစ်တွေနောက်ပိုင်းအမေရိကန်ပြည်ထောင်စုမှာလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့အဓိကဥပဒေကြီးကြီးမားမားပြဋ္ဌာန်းနိုင်ခဲ့ခြင်းမရှိပါဘူး။အထက်လွှတ်တော်လူနည်းစု Republican ခေါင်းဆောင် Mitch McConnell ကအခုလိုပြောပါလေ
။ We haven't passed a significant immigration bill since Reagan'sSecond term.
သမ္မတ ရေဂင်အုပ်ချုပ်ခဲ့တဲ့ဒုတိယသက်တမ်းကတည်းကလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့ထူးထူးခြားခြားကျွန်တော်တို့အတည်ပြုနိုင်ခြင်းမရှိပါဘူး။ဒါကြောင့်ဒီကိစ္စကသိပ်မလွယ်ပါဘူး။ဒါပေမဲ့တိုင်းပြည်ကလိုအပ်နေတဲ့အတွက်ကျွန်တော်တို့ရလက်ထွက်အောင်တော့အပြင်းထန်ကြိုးစားနေပါတယ်။ဒီတိုင်းပြည်မှာလူဝင်မှုကြီးကြပ်ရေးကိစ္စကိုမကြခင်မဖြစ်မနေဖြစ်ရှင်းရဖို့ရှိနေပါတယ်
။အမေရိကန်အစိုးရတောင်းခံထားတဲ့မျိုးသားလုံခြုံရေးသုံးစိတ်ထဲမှာဟားမတ်စ်သွေးကြွတွေကိုတိုက်ခိုက်နေတဲ့อิสราเอลပေးဖို့ဒေါ်လာ14ဘီလီယံထောက်ပံ့မှုလဲပါဝင်มาတယ်လေလာသူတွေကတော့อิสราเอลပေးမဲ့ကူညီကတိတ်ပြီးတော့အလော30ပေးရမယ်ကူညီမျိုးမဟုတ်ဘူးလို့ညင်ကြပါလေอิสราเอลပေးတဲ့ကူညီနဲ့စာရင်ယူကရိန်းကိုပေးနေရတဲ့ကူညီကအရေးပေါ်ကူညီဆိုပြီးပြောနေကြပါလေစစ်ရေးကူညီပြတ်တောက်သွားပြီဆိုတာနဲ့စစ်မြေပြင်မှာအရင်းနှိမ့်တဲ့ဂျိုးဆက်တွေလဲချက်ချင်းရင်ဆိုင်ရနိုင်ပါလေJosh Washington တက္ကသိုလ်ကအဘမော့ခ်ဒူးလက်ဖြင့်နိုင်ငံသားကြီးဌာနနဲ့ယူကရိန်းအရေးတာဝန်ယူခဲ့ဖို့သူ Colin Clary ကအခုလိုမြင်ပါတယ်
United States has done the preponderance of military support.
မြန်မာပြည်တော်စုဘက်ကစီးရေးအရအကူအညီအများအများပေးထားခဲ့တာပါ။တကယ်လို့အကူအညီတွေမပေးနိုင်ဘူးဆိုရင်စစ်ဘက်ဆိုင်ရာအကြမ်းတဲကိုယူကရိန်းအနေနဲ့လက်တွေ့ချက်ချင်းရင်ဆိုင်ရမှာပါ။လည်းခရရနဲ့ထောက်ပံ့ရေးပစ္စည်းတွေအများအများသုံးဖို့လိုတဲ့တိုက်ခိုက်ဖို့စစ်စင်ရေးနဲ့အရက်ဖက်အဆောက်အုံတွေတိုက်ခိုက်ခံရတာကိုလေကြောင်းကအကာအကွယ်ပေးနိုင်မဲ့အကူအညီနှမျိုးစလုံးကိုလိုအပ်နေတာပ
ါယူကရိန်းသမ္မတဗိုလ်လာဒီမီယာဇယ်လင်စကီကတော့အမေရိကန်ဘက်ကအကူအညီရအောင်မယ်လို့မျှော်လင့်တဲ့အကြောင်းအကောင်းပြေမျှော်လင့်တာကိုပြောဆိုထားပါတယ်
ကျွန်တော်တို့ပင်ပင်ပန်းပန်းစူးစမ်းလှုပ်ဆောင်နေပါတယ်အမေရိကန်ပြည်တော်စုနဲ့အမေရိကန်ပြည်သူတွေကျွန်တော်တို့ကိုတစ္ဆာမဖောက်ဘဲနဲ့ပန်းတန်ရောက်တဲ့အထိကူညီသွားမယ်ဆိုတာကျွန်တော်တို့တေချာပေါက်ပြောနိုင်ပါတယ
်ယူကရိန်းရဲ့ထောက်ခံသူတွေကလည်းအမေရိကန်လွှတ်တော်အနေနဲ့ယူကရိန်းကိုပေးတဲ့ကူညီပြက်ကွက်ခဲ့မယ်ဆိုရင်ရုရှားသမ္မတဗလာဒီမီယာပူတင်ကိုအနိုင်ရအောင်အားပေးလိုက်လို့ဖြစ်သွားလိမ့်မယ်ဆိုပြီးပြောဆိုဝေဖန်နေကြတာပါရုရှားသမ္မတဗလာဒီမီယာပူတင်ကလည်းယူကရိန်းနဲ့ပတ်သက်ပြီးတော့သူ့ရည်မှန်းချက်ပြတ်မခံဘူးဆိုပြီးပြီးခဲ့တဲ့ရက်ပိုင်းကသတိပေးထားပါတယ်
ယူကရိန်းမှာရှိတဲ့လူတိုင်းဥရောပနဲ့အမေရိကန်ပြည်ထောင်စုကလူတွေအားလုံးရုရှားအပေါ်ရန်လိုစိတ်ရှိတဲ့သူတွေအားလုံးနားလည်ဖို့ပါသူတို့ဘက်ကစစ်ဆက်ညှိနှိုင်းကျင်နေဆိုရင်စစ်ဆက်ညှိနှိုင်းပါကျွန်တော်တို့ကတော့အမျိုးသားအကျိုးစီးပွားအပေါ်အခြေခံပြီးလှုပ်ဆောင်သွားမှာပ
ါယူကရိန်းကိုကူညီပေးကိစ္စအမေရိကန်လွှတ်တော်အမတ်တွေကြားမှာအသုံးစိတ်တည်ပြုရေးဆွေးနွေးဖို့ကဇန်နဝါရီလ10ရက်နေ့လွှတ်တော်စည်းဝေးတွေပြန်စတဲ့အချိန်နောက်မှာအစောဆုံးဖြစ်နိုင်ပါတယ်ဒါပေမဲ့လည်းစိစက်ညီနိုင်မှုတွေကတော့လွှတ်တော်အားလည်းရဲ့အတွင်းမှာလည်းရှိနေကြမှာခင်ဗျာ
The house will be in order.
အမေရိကန်အစိုးရရဲ့ယက်တီချက်နဲ့ပတ်သက်လို့နောက်ထပ်လူတွေအာရုံစိုက်ပြီးတော့လေ့လာနေကြတာကဂါဇာကမ်းမြောင်ဒေသပြည်ပခန့်နဲ့ပတ်သက်လို့အစ္စရေးနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ယက်တီချက်ပဲဖြစ်ပါတယ်။အော်တိုဘာလ9ရက်နေ့ဂါဇာကမ်းမြောင်ဒေသဟာမတ်စစ်သွေးကြွတွေကအစ္စရေးနိုင်ငံထဲကိုဝင်တိုက်ပြီးအစ္စရေးပြည်သူထောက်နေရာလောက်တည်ကျေခဲ့ပြီးတဲ့နောက်အစ္စရေးဘက်ကလက်တုံပြန်တိုက်ခိုက်မှုတွေအတွင်းမှာဂါဇာမှာရှိတဲ့ပါလက်စတိုင်းပြည်သူတွေ2000လောက်သေဆုံးခဲ့တယ်လို့ဂါဇာဘက်ကပြောပါတယ်။ဒီလိုရပ်သားတွေသေဆုံးမှုအတွက်ကန့်ကွက်မှုတွေတိုးလာခဲ့တယ်လို့အမေရိကန်ပြည်တွင်းမှာလည်းဂါဇာဒေသအပြည့်ကပ်ရစရေးမှာအမေရိကန်အစိုးရကဦးစီးဦးဆောင်တွန်းအားပေးပြီးတော့ဆောင်ရွက်ဖို့ဖိအားပေးတာတွေဖြစ်လာခဲ့ပါတယ်။အစ္စရေးနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ယက်တီချက်အပေါ်မှာမေးခွန်းထုတ်မှုတွေရှိလာခဲ့တယ်လို့သမ္မတဂျိုးဘိုက်ဒန်အစိုးရရဲ့ဂါဇာဒေသပြည်ပခန့်ယက်တီချက်အပေါ်မှာကန့်ကွက်မှုတွေလည်းပေါ်ပေါက်ခဲ့ပါတယ်။စစ်သားပြွေးတွေမြို့ကြီးတော်တော်များများမှာပေါ်ပေါက်ခဲ့တာပါ။အမေရိကန်ပြည်ထောင်စုကဂျမ်ဖဲအဖွဲ့အဖြစ်သတ်မှတ်ထားတဲ့ဟာမတ်စစ်သွေးကြွတွေကအစ္စရေးနိုင်ငံသားထောက်နေရာလောက်ကိုတပ်ဖြတ်ပြီး200ကျော်ကိုဒဇာဂန်ဖြစ်ပြန်ပြီးဆွဲခဲ့တဲ့အော်တိုဘာ9ရက်ဂျမ်ဖဲမူကြီးပြီးရပ်ပိုင်းအတွင်းမှာပဲသမ္မတဂျိုးဘိုက်ဒန်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတာညာဦးစီကိုတွားရောက်တွေ့ဆုံအားပေးခဲ့တာပါအမေရိကန်ပြည်ထောင်စုကအစ္စရေးကိုအမြဲတစေထောက်ခံအားပေးနေတယ်ဆိုပြီးထပ်ခါတလဲလဲပြောဆိုခဲ့ပါတယ်နိုင်ငံရေးသုံးသပ်သူအော်ရန်ဒေးဗစ်မီလာကအခုလိုသုံးသပ်ပါတယ
်ဂျိုးဘိုက်ဒန်သမရဂျိုးဘိုင်တန်ကလည်းတခြားခေတ်သစ်အမေရိကန်သမရတွေလိုပဲသူတို့ဟာအစ္စရေးရဲ့သမိုင်းမှာသူတို့ကိုယ်တိုင်ပါဝင်တဲ့သူတွေလို့သတ်မှတ်ထားကြတာပါဝင်းကြီးချုပ်တွေတခြားခေါင်းဆောင်တွေနဲ့ဆက်ဆံရေးဟာဆယ်စုနှစ်နဲ့ချီးကြာထူထောင်ခဲ့တဲ့ဆက်ဆံရေးပါအခုပြိပကအစဖြစ်တဲ့အချိန်မှာလဲစစ်ဖြစ်ပွားနေတဲ့နေရာကိုကိုယ်တိုင်သွားမယ်ဆိုပြီးမရမကပြောခဲ့တာပါ
ဒါပေမဲ့နှစ်လကျော်ကြာလာတဲ့အချိန်ဟာမတ်စစ်ဖွဲ့ထိန်းချုပ်ထားတဲ့ဂါဇာကမ်းမြောင်ကိုအစ္စရေးဘက်ကဘုံကျဲတိုက်ခိုက်တာမြေပြင်ကနေထိုးစစ်စင်နာရီကြားပါလက်စတိုင်းပြည်သူတွေ2000လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့တယ်လို့လူတွေထောင်ထဲချီသေဆုံးခဲ့ပြီး5000လောက်ထိခိုက်ဒဏ်ရာရခဲ့ပါလေဆယ်စုနှစ်ကြီးစီရေးပြိပခတွေတဲ့ပိုတဲ့သွေးထက်သန်ယူတိုက်ခိုက်မှုတွေပေါ်ပေါက်ခဲ့ပါလေဒါကြောင့်လေအစ္စရေးဘက်ကရက်သားတွေကိုပါမချမ်းမဲ့ဘယ်သူပါမခွဲခြားဂါဇာကိုဘုံကျဲတိုက်ခိုက်နေတယ်ဆိုပြီးတခြားနိုင်ငံတကာကအစ္စရေးကိုဝေဖန်နေတဲ့အချိန်မှာသမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်ကလည်းအစ္စရေးဝန်ကြီးချုပ်နာတာညာဟုအနေနဲ့သူ့ရဲ့သဘောထားတင်းမာတဲ့အစိုးရအဖွဲ့ရဲ့ကင်တွယ်ပုံကိုပြောင်းလဲသင့်ပြီးဆိုပြီးဝေဖန်ပြောဆိုလာပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်နဲ့တခြားမြို့ကြီးတွေမှာထောင်နဲ့ချီတဲ့အမေရိကန်တွေလမ်းပေါ်ထွက်ပြီးဟာမတ်စစ်သွေးကြွတွေကိုတိုက်ခိုက်တဲ့အစ္စရေးထိုးစစ်အတွင်းပါလက်စတိုင်းပြည်သူတွေတည်ဆုံခဲ့မှုအတွေ့ဆန္ဒပြခဲ့ကြပါလေ။ဂါဇာဒေသအပြည့်ခက်ရစေးတောင်းဆိုခဲ့ကြသူတွေထဲမှာအမေရိကန်နိုင်ငံသားဝင်ကြီးဌာနဝန်ထမ်းတို့နဲ့အစိုးရဝန်ထမ်းတွေလည်းပါဝင်ခဲ့ပါလေ။ရှီကာဂိုကောင်ဆယ်တွင် Global Affairs ကနိုင်ငံရေးသုံးသပ်သူ Elizabeth Shackford ကအခုလို VOA ကိုပြောပါလေ
People on the inside of the State Department have been watching our policy towards Israel for many years.
ဌာနရဲမှာရှိတဲ့လူတွေကအစ္စရေးနဲ့ပတ်သက်လို့ကျမတို့ရဲ့မူဝါဒကိုနှစ်ပေါင်းများစွာစောင့်ကြည့်နေကြတာပါဆယ်စုနှစ်နဲ့ချီပြီးတော့ကျမတို့ကအစ္စရေးကိုစီးရီးရချွင်းချင်းရှိအကြီးအကျယ်ထောက်ပံ့ခဲ့တာပါပါလက်စတိုင်းအရေးမှာအစ္စရေးဘက်ကလိုအပ်သလောက်လှုံ့ဆော်မှုဖိအားပေးနိုင်အောင်ဒီလိုစီးရီးရထောက်ပံ့ကူညီထားလို့ရထားတဲ့ရှိနေတဲ့အခွင့်အရေးကိုအသုံးမချနိုင်ဘူးလို့လည်းနားလည်ခံစားလာကြပါတယ
်။ဒီဇီဘကထောက်ခံတဲ့ဆန္ဒပြပွဲတွေလည်းယူကြီးတွေမှာလူတွေထောင်ထဲချီကျင်းပခဲ့ကြပါတယ်။အော်ဒူဘလာခွန်ရဲ့အစ္စရေးဟာမတ်စစ်ပွဲပြီးနောက်ပိုင်းမှာအရှေ့လေပိုင်းဒေသမှာအီရန်ကအာဘီထောက်ခံနေတဲ့အုပ်စုတွေအမေရိကန်တပ်ဖွဲ့တွေကိုတိုက်ခိုက်တဲ့အချိန်တွေလည်းပိုများလာခဲ့ပါတယ်။အီရန်ကျွတ်တော်နောက်ကံပေးထားတဲ့ခူဒီစ်တပုံတွေကအမေရိကန်စစ်တပ်နဲ့ဂုံသင်္ဘောတွေကိုပယ်ထိန်သုံးဒရုန်းတွေမစ်ဆိုင်းတွေနဲ့တိုက်ခိုက်ခဲ့ပါလေ။အော်တိုဘာလလည်းနောက်ပိုင်းမှာအီရတ်နဲ့ဆီးရီးယားကနေရာ၁၀ခုလောက်မှာအမေရိကန်တပ်ဖွဲ့တွေကိုပြင်းထန်ထားတဲ့တိုက်ခိုက်မှုအချိန်တရာကျော်ပေါ်ပေါက်ခဲ့တာပါ။ အမေရိကန်အစိုးရဟာအစ္စရေးနဲ့ဂါဇာနယ်မြေကိုကျော်ပြီးစစ်ပွဲတွေဒေသရင်းကိုပြတ်မသွားအောင်ကိုပဲအာရုံစိုက်နေတယ်ဆိုပြီးအငိမ့်စာဒုတိယရေတပ်ဗိုလ်ချုပ်ကြီးမတ်မန်ဂိုမာရီကဝေဖန်ပြောဆိုပါတယ်။အီရန်ကြောထောက်နောက်ခံပေးထားတဲ့လက်ဝေခံတပ်တွေကအမေရိကန်တပ်တွေကိုပြေပြေမာထိုးစစ်ဆင်နေသလိုရေပင်မှာရှိတဲ့အီရန်ထောက်ခံပေးထားတဲ့ဟူသီသဘုံတွေကလည်းပင်လယ်ပြင်မှာအမေရိကန်စစ်သည်မောနဲ့ဂုံတင်သည်မောတွေကိုတိုက်ခိုက်နေပါတယ်။တခြားလည်းငိမ့်စာတူရတဲ့ဗိုလ်ချုပ်ကြီးမခမန်ဂမာရီကအခုလိုသတိပေးပါတယ
် Those will eventually lead to deaths at sea.
ပင်လယ်ပြင်မှာအကြဆုံးများတာတွေဖြစ်လာမယ်။ရေကြောင်းကုန်ပို့ဆောင်မှုကန့်သတ်ခံရမယ်။အာမခန့်ကြီးပုံမြင့်ပြီးသင်္ဘောနဲ့ပို့ဆောင်ကားတွေများလာမယ်။ကမ္ဘာစီးပွားရေးကိုရိုက်ခတ်လာနိုင်ပါတယ်
။အမေရိကန်စစ်တပ်ကတော့ပင်လယ်ဒီအတွင်းပင်လယ်ပြင်ရေကြောင်းတက်ခဲမှုတွေကိုတုံ့ပြန်ဖို့နိုင်ငံတကာမာမိတ်တပ်တွေနဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ပြောပါတယ်။တချိန်တည်းမှာဂါဇာဒေသတွေကယာနဲ့ချီတဲ့ပြင်းမဲ့တွေဟာမတ်စစ်သွေးကြော်တွေချီတဲ့နေရာတွေကိုအစ္စရေးစစ်တပ်ကဆက်လက်တိုက်ခိုက်နေပြီးမြောက်ပိုင်းဒေသကိုမြေပြင်ထိုးစစ်တွေနဲ့ထိ ंछ ုပ်ခဲ့ပါတယ်။မကြာသေးခင်ဂျပန်အတွင်းကတော့အမေရိကန်သမ္မတဂျိုးဘိုက်တန်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူတို့ဆက်သွယ်စကားပြောခဲ့ကြပြီးအပြစ်ရဖို့သမ္မတဘိုင်ဒန်ဘက်ကမပြောပေမဲ့အေဗီရောရဲ့ထုတ်ပြန်ချက်မှာဂါဇာဒေသလူသားချင်းစာနာမှုဂူညီပေးသူတွေပါဝင်အရက်သားတွေကိုကာကွယ်ဖို့တဲ့ရေကြီးနေပြီဆိုတာနဲ့တိုက်ပွဲဖြစ်ပေါ်နေတဲ့နေရာလေးနဲ့ဝေးရဘူးအချက်သားပြီးဒီကိလုံကျုံစားသွားနိုင်အောင်ခွင့်ပြုဖို့ရေကြီးတဲ့အကြောင်းသမ္မတဘိုင်ဒန်ကပြောဆိုထားခဲ့ပါတယ်ခင်ဗျာအမေရိကန်နိုင်ငံရေးအခြေအနေကိုလေ့လာတဲ့အခါမှာလာမယ့်နှစ်2024ခုနှစ်သမ္မတရွေးကောက်ပွဲအခြေအနေနိုင်ငံရေးအလားအလာနဲ့ပတ်သက်လို့လည်းလူတွေတော်တော်များများစိတ်ဝင်စားကြပါတယ်။သူတို့ပြင်သမ္မတဟောင်းဒေါ်နယ်ထရန့်အပေါ်မှာရာဇဝတ်မှုတွေနဲ့တရားစွဲဆိုထားတဲ့အချိန်ဖြစ်တာကြောင့်သမ္မတဟောင်းဒေါ်နယ်ထရန့်အနေနဲ့ရွေးကောက်ပွဲမှာဝင်သင့်မဝင်သင့်အငင်းပွားမှုတွေလည်းရှိနေပါတယ်။နောက်တစ်ခုကတော့သမ္မတဟောင်းဒေါ်နယ်ထရန့်နဲ့လက်ရှိသမ္မတဂျိုးဘိုက်ဒန်တို့ပဲရှင်ပြိုင်မဲ့ရွေးကောက်ပွဲတက်တက်ဖြစ်နေမလားဆိုပြီးတော့မေးခွန်းထုတ်မှုတွေလည်းရှိနေပါတယ်။သမ္မတဒေါ်နယ်ထရန့်ရောလက်ရှိသမ္မတဂျိုးဘိုက်ဒန်ရောအသက်အရွယ်ကြီးရင်သူတွေဖြစ်တဲ့အတွက်သူတို့နှစ်ယောက်ရဲ့အသက်အရွယ်နဲ့ပတ်သက်လို့အားမလို့အားမရပြောကြတာမျိုးတွေလည်းရှိနေကြပါလေ။အမေရိကန်သမ္မတဂျိုးဘိုက်ဒန်ကတော့လာမယ့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲဟာအမေရိကန်ပြည်ထောင်စုရဲ့ဝန်ကြီးလို့တင်စားတဲ့ဆန်တန်ဘိုးထားမှုတွေအတွက်တိုက်ပွဲဖြစ်တယ်ဆိုပြီးပြောဆိုနေပါတယ်။သူရဲ့မဲဆွယ်စည်းအုပ်မှုတွေမှာဒီတံပိုးထားမှုတွေအတွက်အဓိကထားလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းနောက်အမေရိကန်ပြည်သူတွေရဲ့စီးပွားရေးပုံမှုကောင်းမွန်ဖို့အမျိုးသမီးတွေရဲ့သတိတားခွင့်ခွင့်ရရှိဖို့နဲ့ဒီမိုကရေစီခွင့်ရေးတွေကိုကာကွယ်ဖို့လှုပ်ဆောင်သွားမယ်အကြောင်းအခိုင်အမာပြောဆိုထားပါတယ်။အဓိကအားဖြင့်တော့အမေရိကန်ပြည်သူတွေရဲ့ဘဝပုံမှုကောင်းမွန်အောင်လှုပ်ဆောင်ပေးမယ်ဆိုတာကိုသမ္မတဂျိုးဘိုက်ဒန်ကမဲဆန္ဒရှင်တွေကိုနားချစီနေတာပါအဓိကပြိုင်ပွဲဖြစ်လာနိုင်တဲ့သမ္မတဟောင်းဒေါ်နယ်ထရန့်ဟာတခြားဒီမိုကရက်ပါတီဝင်တွေကိုနိုင်ခဲ့ရင်တောင်မှသူ့ကိုရွေးကောက်ပွဲမှာနိုင်မှာမဟုတ်ဘူးဆိုပြီးသမ္မတဂျိုးဘိုက်ဒန်ကယုံကြည်ကြည်ပြောဆိုထားတာပါဒါပေမဲ့အမေရိကန်မဲဆန္ဒရှင်တော်တော်များများစိုးရိမ်နေကြတဲ့အကြောင်းအရာတွေရှိနေပါတယ်စစ်တမ်းကောက်ယူသူတွေရဲ့အဆိုအရစီးပွားရေးနဲ့ပတ်သက်လို့စိုးရိမ်ကြတာတွေရှိနေတဲ့ဒီချိန်ထဲမှာသမ္မတဘိုင်ဒန်ရဲ့အသက်အရွယ်ပေါ်မှာလည်းစိုးရိမ်နေကြတာပါလာမယ့်နှစ်ရွေးကောက်ပွဲကျင်းပမယ့်အချိန်မှာသမ္မတဂျိုးဘိုက်ဒန်အသက်82နှစ်ပြည့်မှာဖြစ်ပါလေ။သမ္မတဂျိုးဘိုက်ဒန်ဟာဒေါ်နယ်ထရန့်ရဲ့၄နှစ်ပိုကြည့်ပြီးရွေးကောက်ပွဲထပ်မံနိုင်ရခဲ့ရင်အမေရိကန်သမိုင်းမှာအသက်အကြီးဆုံးသမ္မတဖြစ်ခဲ့တဲ့သမ္မတဟောင်းရော်နယ်ရီဂန်ရဲ့၅နှစ်ပိုကြည့်မှာဖြစ်ပါလေ။ဒီပေါ်မှာစိုးရိမ်ချက်ကသမ္မတဘိုက်ဒန်ကိုထောက်ခံရေးမထောက်ခံရေးစဉ်းစားစရာဖြစ်လာတယ်လို့ Blueprint လူလူစစ်တမ်းကောက်ခံရေးအဖွဲ့ကြီးကEvan Rusmith ကပြင်ပါတယ်
။ Voters are not comfortable with the age of either of our candidates. I think the age factor is
မဲဆန္ဒရှင်တွေကကိုယ်စားလှယ်လောင်းနှစ်ယောက်စလုံးရဲ့အသက်တွေပေါ်မှာတိတ်ပဝင်မကြကြပါဘူးအသက်အရွယ်ကိစ္စကအဓိကပြဿနာဖြစ်လာတယ်တချို့ကဖြစ်ပြန်ပြီလားဒီနှစ်ယောက်ပဲလားထရန့်နဲ့ဘိုင်ဒန်ပဲပြိုင်ကြအောင်မလားဆိုတာမျိုးမေးလာကြတယ
်သမ္မတဒေါ်နယ်ထရန့်ကလည်းရာဇဝတ်မှုတော်တော်များများနဲ့အမှုရင်ဆိုင်နေရခြင်းဖြစ်ပါတယ်တရားရုံးမှာရင်ဆိုင်နေရတဲ့အချိန်တွေအပြင်ဘက်မှာရှားသလောက်မဲဆွယ်ပြီးဂျိုးဘိုင်ဒန်ကိုထိုးနှက်ဝေဖန်တိုက်ခိုက်နေပါတယ
်as strange as it sounds
တူလက်ထက်ကကုံစင်းနှုံးတွေတလောက်မတက်ဘူးအရှိအလဲပိုင်းမှာစစ်မဖြစ်ဘူးယူကရိန်းကိုရုရှားကမကျူးကျော်ခဲ့ဘူးတရုတ်လည်းဒီလောက်အင်အားပြနိုင်တာမျိုးမရှိခဲ့ဘူးဆိုပြီးဒါမျိုးတွေပြောဆိုစည်းရုံးနေရပါ
တော်တဲ့ထရန့်ကတော့သူသာသမ္မတဖြစ်လာခဲ့ရင်အမေရိကန်ပြည်ထောင်စုတောင်ပိုင်းနေကြားကိုပိတ်ပစ်ဖို့လုပ်မယ်စွန့်ရင်လုံခြုံမှုအတွက်ရင်းနှီးတဲ့သဘာဝတန်းဝေဒုဖော်ရေးလုပ်ငန်းတွေကိုအဓိကထားလှုပ်ဆောင်သွားမယ်ဆိုပြီးပြောဆိုနေပါတယ်ဂျိုးဘိုက်ဒန်ဟာအာနာရှင်ဆန်နဲ့သမ္မတလို့ဆွဆွဲပြီးသမ္မတဂျိုးဘိုက်ဒန်ကတော့ဒီဆွဆွဲချက်ကိုညှင်းဆိုနေပါတယ်ဘာပဲဖြစ်ဖြစ်အမေရိကန်ပြည်သူတွေဟာသူတို့ဘယ်လိုသမ္မတမျိုးကိုရမယ်ဆိုတာကိုရွေးကောက်ပွဲပြီးရှင်းရှင်းလင်းလင်းသိရမှာဖြစ်ကြောင်းပါခင်ဗျာ
Make America Great Again
ဒီကောက်ပွဲနဲ့ဆက်စပ်တဲ့နိုင်ငံကြီးဖြစ်စဉ်တစ်ခုကတော့အမေရိကန်ပြည်ထောင်စုကိုလိုရာဒိုပြည်နယ်မှာ Republican Party တွင်သမ္မတပနာမရွေးချယ်ပွဲရှင်းနေကျင်းပါတဲ့အခါမှာသမ္မတဒေါ်နယ်ထရန့်ရဲ့မိကိုရွေးကောက်ခံကိုယ်စားလှယ်လောင်းအဖြစ်မဲပြားပေါ်မှာရေးထိုးခွင့်ပေးမှာမဟုတ်ဘူးဆိုပြီးကိုလိုရာဒိုပြည်နယ်တရားရုံးချုပ်ကဒီဇင်ဘာလ16ရက်နေ့မှာဆုံးဖြတ်လိုက်တာပါ2021ခုနှစ်ဇန်နဝါရီလ6ရက်အမေရိကန်လွှတ်တော်ကဒေါ်နယ်ထရန့်ကိုထောက်ခံသူတွေဝင်ရောက်စီးနင်းခဲ့မှုမှာထရန့်ပါဝင်ခဲ့တဲ့ခန်းကန်တာကြောင့်သမ္မတရွေးကောက်ပွဲဝင်ဖို့အရေးအချင်းမပြေဘူးဆိုပြီးဒီမိုကရက်ပြည်နယ်ဥချုပ်ရေးမှူးတွေခံထားတဲ့ပြည်နယ်တရားသူကြီးတွေကဆုံးဖြတ်ခဲ့တာပါအမေရိကန်ပြည်ထောင်စုသမိုင်းမှာဒေါ်နယ်ထရန့်ဟာသမ္မတရွေးကောက်ပွဲဝင်ဖို့အရေးအချင်းမပြေဘူးဆိုပြီးပြည်နယ်တစ်ခုကပထမဆုံးငင်းပယ်ခံရသူဖြစ်လာပါလေဒေါ်နယ်ထရန့်ရဲ့မဲဆွယ်စီရင်ရေးမှူးတွေကတော့ဒီကိစ္စကိုဖက်ဒရယ်အစိုးရတရားရုံးချုပ်မှာအယူခံဝင်မယ်လို့ပြောဆိုထားပါလေသမ္မတဒေါ်နယ်ထရန့်ဟာအိမ်ချမ်းမြေလုပ်ငန်းအတွက်ဘဏ်တွေအာမခံကုမ္ပဏီတွေနဲ့တခြားသူတွေပေါ်လိမ်လည်ခဲ့တဲ့ဆိုပြီးနယူးယောက်တရားရုံးမှာသူ့ကိုဆွဲဆိုထားတဲ့အမှုအတွေ့အမှုရင်ဆိုင်နေရခြင်းလည်းဖြစ်ပါလေဒေါ်နယ်ထရန့်ဟာ Republican Party တွင်းမှာလူထုထောက်ခံမှုအများဆုံးနဲ့ရှေ့ဆုံးကပြင်းနေစေဖြစ်ပါလေ2021ခုနှစ်နစ်ဆန်ပြီးဆုံးခဲ့တဲ့၄နှစ်သမ္မတသက်တမ်းအတွင်းနဲ့နောက်ပိုင်းကာလတွေမှာရှာဆွေးမှုတွေကျွလွန်နေဆိုပြီးပြည်မှု60%မှုနဲ့တရားစွဲဆိုခံထားရပါလေ
Yeah, yays are 221 and the nays are 212. The resolution is adopted.
နောက်ထပ်နိုင်ငံရေးဖြစ်စဉ်တစ်ခုကတော့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကိုအပြစ်ပေးရယူရေးစုံစမ်းစစ်ဆေးဖို့ Republican အမတ်များစုလွှမ်းမိုးတဲ့အောက်လွှတ်တော်ကဒီဇင်ဘာလဒုတိယပတ်အတွင်းခွင့်ပြုချက်ပေးလိုက်ပါတယ်။အောက်လွှတ်တော်မှာရှိတဲ့ Republican အမတ်222ယောက်စလုံးကသမ္မတဘိုက်ဒန်ကိုရယူဖို့ထောက်ခံပြီး Democrat အမတ်212ယောက်ကကန့်ကွက်ခဲ့ပါတယ်။အထက်လွှတ်တော်မှဆက်လက်ကြားနာပြီးဖွဲ့စည်းပုံမှဖော်ပြတဲ့အတိုင်းကြီးလေးတဲ့ရာဇဝတ်မှုနဲ့အမာရွင်ကျူးလွန်တယ်လို့သတ်မှတ်ခံရရင်ရှားတူးကထုတ်ပယ်ခံရတဲ့အသည့်အဆုံးစွန်ရေးယူတာမျိုးတွေလည်းဖြစ်သွားနိုင်ပါတယ်။သမ္မတဘိုင်ဒန်ရဲ့သားဖြစ်သူဟန်တာဘိုင်ဒန်ရဲ့ပြည်ပစီးပွားရေးလုပ်ငန်းတွေပေါ်ကနေသမ္မတဘိုင်ဒန်ရဲ့မိသားစုအကျိုးအမြတ်ရယူခဲ့တယ်ဆိုပြီး Republican Party လွှတ်တော်အမတ်တွေကဆွဆွဲခဲ့တာပါသမ္မတဘိုင်ဒန်ကတော့အခုလိုသူနဲ့သူသားသမီးကိုရေးယူစုံစမ်းမှုလုပ်တာနဲ့ပတ်သက်ပြီး Republican တွေရဲ့ဦးစားပေးချက်ကိုပြန်လည်မေးခွန်းထုတ်ရင်းသူ့ဘက်ကအမာရွင်တစုံတရာလှုပ်ဆောင်တာမရှိဘူးလို့ငြင်းဆိုပါတယ် Republican တွေဟာအမေရိကန်ပြည်သူတွေကိုဂူညီရမယ်စားပုံပြီးကောင်းကောင်းပုံပုံနေထိုင်နိုင်အောင်ထောက်ပံ့ပေးရမယ်စားမဟုတ်တဲ့လိင်ညာတွေနဲ့သူ့ကိုထုံးတက်ဖို့အာရုံစိုက်နေတယ်ဆိုပြီးဝေဖန်တုံ့ပြန်ပါတယ
်
အမေရိကန်အစိုးရရဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်လို့လူတွေတော်တော်များများစိတ်ဝင်စားတာကအစိုးရသုံးစိတ်အတိမပြုနိုင်သေးတဲ့ကိစ္စပါ။ဒါကြောင့်လဲလွှတ်တော်နဲ့အစိုးရကြားမှာသဘောတူညီချက်မရဘူးဆိုရင်အစိုးရလုပ်ငန်းဆောင်တာတွေတစ်စိတ်တစ်ပိုင်းရပ်တန့်သွားနိုင်ကောင်းရပ်တန့်သွားမယ်ဆိုတဲ့ခံမှန်းချက်တွေလည်းထွက်ခဲ့ပါလေ။ဒါကြောင့်လဲအစိုးရဘက်ကတင်ပြတဲ့အသုံးစိတ်ကိုဘယ်လိုညှိနှိုင်းမလဲဆိုတာကိုအများအားအောင်ဆက်ခဲ့ကြတာပါ
။ Cam Logger Dove.
Yes.
Yay.Captor. Yay.
အမေရိကန်ဆိုရသုံးစိမ့်နဲ့ပတ်သက်လို့ပဲသဘောထားတင်းမာတဲ့ Republican Party ဝင်တွေကအော်တိုဘာလအတွင်းအောက်လွှတ်တော်ဥက္ကဋ္ဌ Kevin McCarthy ကိုတာဝန်ကနေဖယ်ရှားဖို့မဲပေးဆုံးဖြတ်ခဲ့ကြပါလေ။အဆိုရလုပ်ငန်းတွေတစ်စိမ့်တစ်ပိုင်းရပ်တန့်မဲ့ရေးကိုရှောင်လွှဲနိုင်အောင်အဆိုရသုံးစိမ့်ယာယီသဘောတူညီချက်ကိုသမ္မတဘိုင်ဒန်ဆိုရနဲ့အပေးအယူလုပ်ခဲ့တယ်ဆိုပြီးအောက်လွှတ်တော်ဥက္ကဋ္ဌကိုယာယီကဖယ်ရှားခဲ့တာပါ။အမေရိကန်လွှတ်တော်မှာ18နှစ်ဒါဝင်ထမ်းဆောင်ခဲ့တဲ့ကေဗင်မက်ကတီကိုပြီးခဲ့တဲ့နှစ်ဇန်နဝါရီလကလွှတ်တော်ဥက္ကဋ္ဌဒါဝင်ထမ်းဖို့အတွက်အောက်လွှတ်တော်မှာ15ချိန်မဲပေးပြီးမှအတည်ပြုခဲ့တာဖြစ်ပါလေ။ဒါဝင်ထမ်းဆောင်ပြီး6လကြာမှရှာတူးကဖယ်ရှားခံခဲ့ရပါလေ။တမိုင်းမှာပထမဆုံးအောက်လွှတ်တော်ဥက္ကဋ္ဌဒါဝင်ကိုမဲပေးဖယ်ရှားခဲ့တာပါ။သူ့နေရာကိုဆက်ခံဖို့ Republican အမတ်တူဖြစ်တဲ့ Mark Johnson ကိုအော်တိုဝါလာဂုံမှာအောက်လွှတ်တော်ဥက္ကဋ္ဌသစ်အဖြစ်ရွေးချယ်တင်မြှောက်ခဲ့ကြပါလေ။
That this speaker's office is going to be known for decentralizing the power here.
ဒါတော့ပြီးခဲ့တဲ့နှစ်အတွင်းအမေရိကန်အစိုးရရဲ့လှုပ်ဆောင်ချက်အမေရိကန်နိုင်ငံရေးအခြေအနေသုံးသပ်ချက်တချို့ပါ အမေရိကန်နိုင်ငံရဲ့အခြေအနေလွတ်တော်အတွင်းဆွေးနွေးချက်သဘောကွဲလွဲချက်တွေကနိုင်ငံတကာအခင်းချင်းဒီမိုကရေစီရဲ့လူခွင့်ရေးတရားမျှတမှုတိုက်ပွဲတွေအပေါ်မှာလည်းရိုက်ခတ်မှုတွေအနည်းနဲ့အများဆုံးသလိုရှိနေပါတယ်နိုင်ငံတကာအခင်းချင်းတွေကိုပြောင်းလဲသွားနိုင်တဲ့အနေအထားမျိုးရှိတဲ့အတွက်ရံဘက်နိုင်ငံတွေရောမိတ်ဆွေနိုင်ငံတွေကပါမဟာမိတ်လက်တွဲဘက်တွေအားလုံးအမေရိကန်နိုင်ငံရဲ့အခြေအနေကိုအနီးကပ်အမြဲမပြတ်စောင့်ကြည့်နေကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်သိထိုင်ဦးပါ
မတေးချမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကကလေးလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ဂျားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင်
မင်္ဂလာမနက်ခင်ပါရှင်ခုဆက်ပြီးတော့ကြည့်ရှုနားဆင်ရမှာကတော့အပတ်စဉ်တင်ဆက်နေတဲ့ယူကရိန်းမြန်မာစီးရေးနိုင်ရှင်ချက်အမေရိကန်နိုင်ငံရင်းနဲ့ကမ္ဘာတစ်လွှာခီးသွောအစီအစဉ်တွေပါစစ်ပွဲတွေနဲ့မအေးချမ်းနိုင်သေးတဲ့ယူကရိန်းနဲ့မြန်မာနိုင်ငံကနေတဲ့စုဆောင်းနိုင်ငံကိုနားဆင်ကြည့်ကြရအောင်ပါဟောက်စာကစူးစီးတင်ဆက်ထားပါတယ်
မကြခင်မှာနှစ်ဟောင်းကနေနှစ်တက်ကူပြောင်းတဲ့ကာလရောက်ရှိတော့မှာဖြစ်ပါတယ်။အဲ့လိုနှစ်ဟောင်းကုန်ဆုံးပြီးတော့နှစ်တက်အခုမှာကဘာရရက်ကနိုင်ငံတွေပျော်ပွဲရှင်ပွဲနဲ့မီရှူမီပန်းဖောက်ပြီးတော့တညလုံးကကုံကြိုဆိုကြပါတယ်။မြန်မာနိုင်ငံမှာလည်းနှစ်တက်ကူနေ့ကိုလူငယ်တွေအများကြီးပါဝင်ပြီးတော့ပျော်ပွဲရှင်ပွဲလုပ်ပြီးကြိုဆိုကြတာဟာနှစ်ပေါင်းများစွာကြာခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့ပြည်သွင်းမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနှစ်တစ်ကူပွဲတွေဟာတိတိတသားနဲ့ခြောက်ကပ်သွားပြီးတော့စစ်မီးတွေကြမှာပဲဖြတ်တန်းလာခဲ့တာဟာဒီလာမယ့်နှစ်တစ်ကူအချိန်ဆိုရင်၃နှစ်တင်တင်ပြည့်ခဲ့ပါပြီ။အလားတူပဲယူကရိန်းမှာလည်းရုရှားကအကျူကျော်စစ်ဆင်နွှဲလိုက်ပြီးနောက်ပိုင်းနှစ်တစ်ကူကြိုဆိုတဲ့သူတွေမရှိသလောက်ဖြစ်ခဲ့ပြီးတော့အေးခဲနေတဲ့ရာသီဥတုကိုအန်တုပြီးစစ်ပွဲတံကိုကြက်ကြက်ခံနေကြရပါတယ်။တိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့မြန်မာနဲ့ယူကရိန်းမှာစစ်တပ်တွေခံနေရတဲ့ပြည်သူတွေကနှစ်တစ်အခါတမညမှာဘလို့တွေဆူတောင်းမှုပြုတ်ကြပြီးတော့လာမယ့်နှစ်တစ်တွေမှာစစ်ပွဲတွေပြင်းထန်နေစေဖြစ်တဲ့မြန်မာနိုင်ငံနဲ့ယူကရိန်းတို့ကိုဘယ်လိုပုံစံနဲ့မြင်စေချင်လဲဆိုတဲ့အကြောင်းကိုမေးမြန်းထားပါတယ
်ကျွန်တော်တို့ဒီ2024ကိုတော့ပို့ပြီးတော့အားရမယ်လို့တော့မြင်တွေ့နေရတယ်ဗျာဘာလို့လဲဆိုတော့ကျွန်တော်တို့ဒီအခုအချိန်ဒီမှာဆိုရင်တော့ဟိုမိုးမြင့်နေတိုင်းဒီတားလောက်မှာပဲကျွန်တော်တို့အများကြီးဟိုတာတိုးမိုးလို့မရသေးတာပေါ့နော်ကျန်တဲ့နေရာတွေမှာဆိုလို့ရှိရင်တော်တော်လေးများများကိုလည်းဒါအထက်မှာဆိုလို့ရှိရင်ပေါ့ဗျာစကန်သိန်းပွဲတွေမြင်နေရတာအရင်ဟိုအားရတယ်ဗျာဟုတ်ကျွန်တော်တို့လည်းမွန်ပြည်နယ်မှာအကောင်းဆုံးတိုက်ပွဲဝင်သွားမယ်နောက်တစ်ခုကအကောင်းဆုံးပေါ့နော်ကိုမျိုးကိုပြန်ပြီးတော့ပြန်ရအောင်ကြိုးပမ်းသွားမှာပေါ့ဒါတွေကိုလည်းကျွန်တော်ပြည်သူလူထုတွေကိုအတိပေးခြင်းလေဗျာ
ဒါကတော့မွန်ပြည်နယ်ကစစ်အာဏာရှင်တော်လှန်နေတဲ့ရေဘလူးတပ်ဖွဲ့ရဲ့စကားတံပဲဖြစ်ပါတယ်နောက်ထပ်ပြည်သူဘက်တော်သားစစ်တပ်အရာရှိဟောင်းဖြစ်တဲ့ကိုနေမျိုးစင်ရဲ့ပြောကြားချက်ကိုလည်းနားဆင်ကြအောင်
နှစ်တစ်ကတော့ကျွန်တော်တို့နိုင်ငံသားအားလုံးအထူးသဖြင့်စည်းစည်းလုံးလုံးညီညီညွတ်ညွတ်ရှိတဲ့တိုင်းသားပြည်အောင်စုသားတွေစုဖွဲ့နေမျိုးပြပြည်နယ်တွေမှာတော့နှစ်တစ်ကိုအပြုံးနေအပျော်နေနဲ့အပျက်စီးတွေကြားကနေပျော်ရွှင်နိုင်မဲ့အနေအထားရှိပြီမဲ့မပြတ်မစည်းရှိသေးတဲ့မျိုးကြီးတွေကမိသားမြတ်တာပျော်ယုံမဲ့ပြခွင့်ရှိပြီးစစ်မှန်တဲ့အပျော်ကိုတော့ခံစားခွင့်ရနိုင်မှာမဟုတ်သေးဘူးလို့ရက်ပိုင်းပဲကြံတော့တဲ့ဒီ2023မကုန်ခင်ကာလလေးကိုခံမှန်းကြည့်တာပေါ့ဒါပေမဲ့အခုဘကူတိုင်းတွေကမုံမျိုးလိုအဲဒီညာမျိုးတွေတိမ့်ပိုက်လာနေတာခင်ရွက်တရားဝင်ဒီဗီဒီယိုဘက်ကိုပြီပြီးတော့ဆက်လက်ကြီးကမယ်ဆိုတော့တရားဝင်ထုတ်ပြန်ကြေညာလာတာနောက်မင်းအွန်လိုင်းကိုယ်တိုင်ကလည်းပဲနိုင်ငံကြီးရဆွေးနွေးဖို့တခါမှကြားသားမှုယူမဟာစဘူးဟလာတာအဲပြီးတော့တိုင်ရင်းလိုက်ဒီဝင်းတိုက်လိုက်တိုင်ရင်းမှုအစလက်နှချဖို့အဆင်သင့်ဖြစ်နေတာအပြောင်းမှုလေပဲလောက်ထိကလုံးဝစိတ်တက်တယ်ပြပြပြီးတော့တခါတလေပြောင်းမှုချင်းချင်းချော့ချော့ပြောတမ်းမှုကချော့ပြောအနေထားကြီးကိုကလေးဆိုကြီးတွေဖြစ်လာနေတာကြီးချင်းချင်းအဖြစ်တော့ဒီဒီဇင်ဘာလဟာစီးနိုင်ငံရေးရမြန်မာပြည်အတွက်အလွန်ကိုအလုတ်ခက်ကြီးမားပါဖြစ်တယ်လို့မင်းအွန်လိုင်းအတွက်လည်းနောက်ဆုံးဂေပေါက်ကိုဘယ်လိုဖောက်မလဲဖောက်နိုင်ရင်ဖောက်မဖောက်နိုင်ရင်သူပြောက်ဖို့နေတာရှိတယ်ဆိုတော့ဒီဇင်ဘာ January 2 လတော့တည်းမှာအပြေထွက်လာလို့ရှိပါတယ်ဘာလို့ဆိုတော့ February မှာသူ့ရဲ့လုပ်ပိုင်ခွင့်ပေါ်မှာစောင့်ကြည့်နေတဲ့သူတပ်ဖွဲ့အားလုံးကအကဲဖြတ်မှတ်ချက်ပြုလုပ်မှာဖြစ်တယ
်။ I want to see Ukraine stronger.
ကျမယူကရိန်းနိုင်ငံကိုပိုပြီးအင်အားကောင်းတဲ့နိုင်ငံတစ်နိုင်ငံဖြစ်လာတာကိုမြင်ကြပါတယ်။ကျမတို့ရဲ့လုံခြုံရေးကိန်းဘက်တွေကိုလည်းလုပ်ငန်းတွေအကောင့်ထဲပေါ်တဲ့အခါမှာကိုပိုင်ဆုံးဖြတ်ချက်ယုံကြည်ချက်တွေနဲ့ပိုပြီးခိုင်ခိုင်မာမာယက်တီနိုင်တာကိုဒီနှစ်တည်းမှာမြင်ကြပါတယ
်။ဒါကတော့ယူကရိန်းနိုင်ငံသူအန်နာကသူမှဖြစ်စေချင်တဲ့နှစ်သစ်ဆုတောင်းကိုပြောပြပေးသွားတာပဲဖြစ်ပါတယ်။
အဲဘလိုပုံစံမျိုးဒီတိုင်းပြည်ကိုအနာဘက်မှာမြင်ချင်တော့ဆိုတော့နာမည်နှစ်မှာပေါ့နော်ဒီနိုင်ငံတဝန်းလုံးငင်းချမ်းနေတာယာတယ်ဝါပြောတဲ့တိုင်းပြည်တစ်ဖြစ်အဲတိုင်းပြည်အဖြစ်နဲ့တော့မြင်ချင်တာပေါ့အဲဒါကြောင့်မို့လို့လေဒီအနာဘက်မှာဖက်ဒရယ်နိုင်ငံတော်ကြီးပေါ်ပေါက်လာဖို့အတွက်ဖက်ဒရယ်သူရဲကောင်းနေနိုင်ငံနဲ့အနှက်ဒူးနဲ့တယ်ပေါ်ပေါက်ပါစေဒီနိုင်ငံကြီးအမြန်ဆုံးအနာရှင်လက်ထက်ကနေလွံ့မြောက်ပါစေဆုတောင်းပါတယ
်ဒါကတော့ရှမ်းပြည်တောင်ပိုင်းပြည်သူ့ကာကွယ်ရေးတပ်ကတရင်မှုကိုဖုံးကြီးရဲ့နှစ်သစ်ဆုတောင်းတာပဲဖြစ်ပါတယ
် Hi Katrina Nair
ကျမကက်သရီနာပါကျမတို့ရဲ့လှပတဲ့ယူကရိန်းပြည်သူတွေ2024ခုနှစ်မှာငြိမ်းချမ်းပါစေလို့ဆုတောင်းပေးလိုက်ပါတယ်ကိုပိုင်တဲ့တိုင်းပြည်ထဲမှာလုံလုံခြုံခြုံနဲ့ကြီးပွားချမ်းသာမှုတွေခံစားရပါစေဒါဟာလူတိုင်းဖြစ်စေခြင်းနဲ့ဆန္ဒပါလူတိုင်းကိုပိုင်နဲ့ကိုမြေကိုနိုင်ငံမှာပျော်ရွှင်မှုအပေါင်းခါညောင်းကြပါစေ။တင်တို့ရဲ့အိမ်မက်တွေကိုအကောင့်ထဲပေါ်ပြီးတော့အရာအလုံးအစဉ်ပြေကြပါစေလို့ဆုတောင်းပေးလိုက်ပါတယ်
။အမေရိကန်နိုင်ငံမှာနိုင်ငံရေးခေလုံနေတဲ့ယူကရိန်းနိုင်ငံကအဆိုတော်ကက်တရီနာပွိုင်ကိုရဲ့နှစ်သက်အတွက်စကားလက်ဆောင်ပဲဖြစ်ပါတယ်။စစ်ပွဲတွေကြားကနှစ်သက်အတွက်စကားသံတွေပဲဖြစ်ပါတယ်။နောက်တစ်ပတ်မှာလည်းလူသစ်စိတ်သစ်နဲ့ဒီစီစဉ်မှာပြည်တွေပါဝင်ဆွေးနွေးကြမယ်ဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။အားလုံးပဲနှစ်သက်အခါတမျှမှာစိတ်ကြမ်းမှာကိုချမ်းသာရှိကြပါစေလို့ဆုတောင်းပေးလိုက်ပါရစေ။ကျွန်တော်ဟောင်စာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာ
ပါ။ VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ Hamas တွေကိုမြေလံချင်းမုံနေတဲ့ Israel ရဲ့စစ်စင်ရေးတွေပြည်ဆောင်ဖို့အဝေးကြီးလိုတဲ့အကြောင်း Israel ဝန်ကြီးချုပ်ကပြောလိုက်ပါရစေ။ကာဇာနဲ့ Ukraine စစ်ပွဲတွေဟာ2024ခုနှစ်အတွင်းဆက်ပြီးတော့ဖြစ်ပွားနေအောင်မဲ့စစ်ပွဲတွေပါ POA သတင်းထောက်အာရှအာရာဘာစာရီပြပုတ်ထားတဲ့သတင်းကိုတော့ကြောင်းအောင်တင်ပြထားပါတယ
်ဘာဇာဒီတာကဟန်ယူနစ်မြို့မှာအစ္စရေးတပ်ဖွဲ့ဝင်တွေနဲ့ပါလက်စတိုင်းစစ်သည်ကြော်ရီရဲ့တိုက်ပွဲကိုအစ္စရေးကာကွယ်ရေးတပ်ကထုတ်ပြန်တဲ့ဗီဒီယိုမှာတွေ့နေရတာပါ။ဘယ်ရဲ့ဘယ်ချိန်ဘယ်နေရာမှာဖြစ်တဲ့တိုက်ပွဲလဲဆိုတာကိုတော့ VOA ကတိကျအတည်ပြုနိုင်တာမျိုးမရှိပါဘူး။2023ခုနှစ်အောက်တိုဘာ9ရက်နေ့ကဟမတ်စီးနင်းမှုအတွင်းအစ္စရေးထောင်နေရာလောက်တပ်ဖြတ်ခံခဲ့ရပြီးဒဇာဂန်240လောက်ကိုဖမ်းဆီးသွားတာပါ။ဒါပေမဲ့ခုအခါတချို့ကအချင်းသားလဲလှယ်တဲ့အစီအစဉ်နဲ့ပြန်လည်ပြေးပြီးဖြစ်တာကြောင့်ဂါဇာမှာအစ္စရေးဒဇာဂန်120ကျော်သာကျန်မာတော့တယ်ဟမတ်စ်တွေအစ္စရေးကိုဝင်ရောက်စီးနင်းတိုက်ခိုက်ပြီးချိန်နောက်ပိုင်းအစ္စရေးရဲ့လက်တုံ့ပြန်တိုက်ခိုက်မှုတွေအတွင်းပါလက်စတိုင်းအရက်သား21,600ကျော်သေဆုံးခဲ့ပြီလို့ဂါဇာကျန်းမာရေးဌာနကပြောဆိုထားတာပါဒါပေမဲ့လည်းသေဆုံးသူတွေအရေအတွက်ဟာအရက်သားတွေလားစစ်သွေးကြွတွေလားဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမထားပါဘူးစစ်ပွဲတွေရပ်ဖို့နိုင်ငံတကာကရောအမေရိကန်သမ္မတဂျိုးဘိုက်ဒန်ကပါအစ္စရေးကိုတိုက်တွန်းနေတာပါအစ္စရေးဝန်ကြီးချုပ်ကတော့ပြီးခဲ့တဲ့သတင်းပတ်ကုန်သတင်းစာရှင်းလင်းပွဲအတွင်
းအမလ်ခမာနင်ဇတ်ဘီဆူမာ
စစ်ကိုအရှိန်မြင့်ဆက်တိုက်သွားမှာပါလာနဲ့ချီပြီးဆက်ကြသွားအောင်မှာဖြစ်တယ်လို့ဝန်ကြီးချုပ်နတညာဟုကပြောသွားတာပါအီရန်ကျောတော်နောက်ခံပြီးထားတဲ့ဟူသီစစ်သွေးကြွအဖွဲ့အကြောင်းလဲသူကပြောသွားပါသေးတယ်အမေရိကန်ကအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ခဲ့တဲ့ယေမန်နိုင်ငံကဟူသီစစ်သွေးကြွတွေဟာခုခါမှာပင်လယ်နီးတဲ့ဖြတ်တန်းခုံပေါင်းသွားနေကြတဲ့ကုန်တင်သင်္ဘောတွေကိုနှောက်ယှက်တိုက်ခိုက်နေတာကြောင့်ခုခါအဲ့ဒီစစ်သွေးကြွအဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်ပြန်သတ်မှတ်ဖို့စဉ်းစားနေကြောင်းအမေရိကန်ဘက်ကပြောပါရယ်စီရန်ရဲ့ဖြူဝါအဖွဲ့တွေကိုနှိမ်နင်းဖို့အမေရိကန်အစိုးရအနေနဲ့ဒီထက်ပိုမိုလှုံ့ဆော်တင်ကြောင်းလဲ Republican တွေကတိုက်တွန်းနေပါရယ
် This administration has been very timid in responding to escalations
ဒီငါပြဿနာပိုကြီးထွားလာမြင်မွေးနေတာကိုဒီအစိုးရကတုံ့နှိမ့်တုံ့နှိမ့်နဲ့ခိုင်ထွက်နေပါရယ်ဒီမှာခိုင်မာခြေစိုက်ထားတာကိုကြည့်ဘာလို့ရမလဲဆိုတော့သိတင်ပါတယ်ကုန်တင်သင်္ဘောတွေကိုတက်ခတ်တယ်လို့အမေရိကန်တက်တွေကိုတက်ခတ်ရမှာအီရန်ကထောက်ပံ့ပေးနေတာ
ပင်လယ်နီးတဲ့ခုံပေါင်းနေတဲ့ကုန်တင်သင်္ဘောပေါ်တက်ဖို့ကြိုးစားတဲ့ဟူဒီစစ်သွေးကြွတွေစီးနင်းလာတဲ့မော်တော်ဘုတ်ကိုအမေရိကန်ရေတပ်ကဖျက်ဆီးပစ်ခဲ့တယ်လို့အမေရိကန်ဗဟိုကုကေးဌာနကတော့ပြောပါတယ်ဒါအပြင်ဝေဟင်ကပစ်ခတ်တဲ့မစ်ဆိုင်ဒါမှမဟုတ် drone ကိုလည်း တံပြန်ပစ်ချနိုင်ခဲ့တယ်လို့အစ္စရေးစစ်ဖက်ကပြောပါတယ်စစ်ပွဲတွေရပ်ပစ်ဖို့အတော်များများကဆန္ဒရှိနေကြပေမဲ့အခုလိုအခြေအနေတွေဟာ2024ခုနှစ်အတွင်းပါလက်စတိုင်းမြေပေါ်မှာဆက်ပြီးတော့တွေးကြောင်းစီမဲ့အနေအထားကိုမြင်တွေ့စေဦးမှာဖြစ်တယ်လို့သုံးသပ်သူတွေကပြောဆိုပါတယ်ခင်ဗျာ
ခုတော့ကဘာတလောခီတော့အစီအစဉ်ရောက်ပါပြီ။ပြင်သစ်နိုင်ငံပါရီမြို့တော်မှာနာမည်ကြီးစိန်ခမ်းဖက်ရှင်ဒီဇိုင်နာတွေအလီထားရတဲ့ဖန်နီအင်ကြီးတစ်ခုရှိပါတယ်။ဒီဇိုင်နာအမတ်တစိတ်အဖို့အထယ်ရီအသုံးဆောင်နေဖြစ်လာဖို့နောက်ွယ်ကနေအသေးစိတ်အနုစိတ်ဖန်တီးပေးရတဲ့လက်မှုအနုပညာလုပ်ငန်းတွေစုနေတဲ့အဆောက်အဦကြီးဖြစ်ပါတယ်။မဆူမြင့်မုံကကဘာတလောခီတော့အစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်။
ကျင်းသစ်နိုင်ငံပါရီမြို့တော်မြောက်ပိုင်းက Overville ရပ်ကွက်မှာဘေးသူကလက်ရာမြောက်ထူးခြားတဲ့ဒရီကန်ပုံအဆောက်အဦကြီးတစ်ခုရှိပါတယ်။ 90M လို့နာမည်ပေးထားတဲ့ဒီအဆောက်အဦကြီးကိုကမ္ဘာကျော်စိန်ခမ်းဖက်ရှင်အမှတ်တံဆိပ်ဖြစ်တဲ့ Chanel ကနာမည်ကြီးဘေးသူက Rudy Ricciotti ကိုဆောက်လုပ်ခိုင်းခဲ့တာပါ။ Chanel အပါအဝင်ကမ္ဘာကျော်ဖက်ရှင်အမှတ်တံဆိပ်တွေနဲ့စိန်ခမ်းအဝတ်အထည်တွေအသုံးဆောင်တွေဖြစ်လာဖို့မရှိမဖြစ်လိုတဲ့အမှုပညာရှင်တွေတနေရာထဲမှာစုပြီးတော့အလုပ်တွဲလုပ်နိုင်ကြအောင်ရည်ရွယ်ချက်နဲ့ဒီအဆောက်အဦကြီးကိုဆောက်လုပ်ထားတာပါ။ကမ္ဘာဖက်ရှင်လောကမှာထိတ်တန့်ရောက်တဲ့ပြင်သစ်ဖက်ရှင်လုပ်ငန်းအတွက်ဒီအဆောက်အဦကြီးဘလောက်အရေးပါတယ်လဲဆိုရင်ဒီအဆောက်အဦကြီးစောက်ဖွင့်ပြီးတဲ့နောက်မှာပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကိုယ်တိုင်လာရောက်လေ့လာခဲ့တာကိုကြည်ရင်သိနိုင်ပါတယ
်ah d'accord mais qu'est-ce que ça change
အထက်၅ထပ်ရှိတဲ့ 19M အဆောက်အဦကြီးထဲမှာရွှေကြည်ထိုးဇာထိုးပန်းထိုးလုပ်ငန်းဖက်နက်လုပ်ငန်းလက်အိတ်လုပ်ငန်းအုတ်ထုတ်လုပ်ငန်းငှက်မွေးမျိုးစုံနဲ့အလှပုံဖော်တဲ့လုပ်ငန်းရွှေပဒိန်လုပ်ငန်းစတဲ့လက်မှုအတတ်ပညာပိုင်းကျွမ်းကျင်တဲ့လုပ်ငန်းဆက်တစ်ခုရဲ့အလုပ်ယုံတွေရှိပါတယ်။ Chanel ပွဲတက်ကောင်ဝင်တွေအတွက်အသေးစိတ်အနုစိတ်ရွှေကြည်ထိုးပန်းပုံဖော်ပေးနေတဲ့အလုပ်ယုံတွေလို့ပြောလို့လည်းရပါတယ်။လက်ချုပ်ဒီဇိုင်နာအဝတ်ထည်တွေအတွက်ခက်ခဲတဲ့ဒီဇိုင်းတွေကိုလက်တွေ့ဖြစ်လာအောင်ဖန်တီးပေးနိုင်တဲ့လက်မှုပညာပိုင်းလက်ရမြောင်းလာတဲ့အတွက်နိုင်ငံတကာဒီဇိုင်နာတွေရဲ့လက်ဆွဲလုပ်ငန်းတွေလည်းဖြစ်ကြပါတယ်။ဒီလုပ်ငန်းတွေရဲ့အလုပ်ယုံတွေကိုတနေရာထဲမှာစုထားလိုက်တဲ့အတွက်ဖန်တီးမှုပိုင်းပိုပြီးတော့အဆင်ပြေလွယ်ကူသွားတဲ့အကျိုးတွေရှိတယ်လို့အနုပညာရှင်တွေကပြောကြပါတယ်။1858ခုနှစ်ထဲကလက်မဲကျော်ဒီဇိုင်နာတွေရဲ့အဝတ်ထည်တွေအတွက်ရွှေကြည်ထိုးပေးလာတဲ့ Lesage ရွှေကြည်ထိုးလုပ်ငန်းကြီးရဲ့ဒါရိုက်တာက Chanel ရဲ့ 19M အဆောက်အဦကြီးမှာအလုပ်ယုံဖွင့်ထားနိုင်တာဘလောက်အကျိုးများတယ်ဆိုတာကိုအခုလိုပြောပြပါတယ
်။ D'abord c'est un immense cadeau que d'être au 19M pour nous. C'est un lieu bien sûr
19M အဆောက်အဦကြီးမှာအလုပ်လုပ်ခွင့်ရတာကျွန်တော်တို့အတွက်တကယ်ကိုကြီးမားတဲ့လက်ဆောင်ကြီးတစ်ခုရတယ်လို့ပါပဲ။ပြည်သူကကြီး Rudy Ricciotti ရဲ့အမကန်ဖန်တီးမှုကြီးတစ်ခုဖြစ်ပါတယ်လက်မှုအတတ်ပညာကျွမ်းကျင်တဲ့နှုပညာရှင်တွေကိုတစုတစည်းတည်းထားပြီးတော့ပူပေါင်းဖန်တီးနိုင်အောင် Chanel ကစောက်ခိုင်းခဲ့တာဖြစ်ပါတယ်ရန်ကိုအဆင်ပြေလွယ်ကူစေပါတယ်လက်ဝတ်လက်စားလုပ်ဖို့လိုလာပြီးဆိုရင်ပေါရီမြို့ဒီဘက်ချမ်းကနေဟိုဘက်ချမ်းမှာရှိတဲ့ရွှေပဒိန်စီကိုသွားနေဖို့မလိုတော့ပါဘူးသူတို့လောယုံရှိတဲ့စီခန္ဓာကသွားခောက်ပြီးအလုပ်အပ်လိုက်ရုံပါပဲ
Christian Lacroix, Yves Lahonolo, ပြင်သစ် fashion သမိုင်းမှာမပါမဖြစ်တဲ့အထင်ကြီးရဒီဇိုင်နာတွေကဆလို့ခေတ်ဆက်ဆက်နာမည်ကြီးဒီဇိုင်နာမျိုးစုံအတွေ့ Lesage ရွှေကြည်တို့လုပ်ငန်းကရွှေကြည်တို့ဝန်ဆောင်မှုတွေပေးလာခဲ့တာပါ Chanel fashion လုပ်ငန်းနဲ့လက်တွဲပြီးအလုပ်လုပ်ခဲ့တာကလည်း1983ခုနှစ်ထဲကဖြစ်ပါတယ်သူတို့အတွေ့အကြုံအရသူတို့လို fashion လုပ်ငန်းမှာတခြားကျွမ်းကျင်သူတွေနဲ့အဆောက်အဦတစ်ခုထဲမှာတစုတစည်းတဲ့အလုပ်လုပ်ရတဲ့အတွက်ဖန်တီးမှုပိုင်းအတွက်ပါအကျိုးများစေတယ်လို့ပြောပါတယ်
Au fond, l'imaginaire, c'est une chose qui est très personnelle. Hein. Ça, c'est vraiment un gain extraordinaire de créativité, de synergie.
Alors, si vous avez dit que 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 vous avez
ကမ္ဘာကျော်ဖက်ရှင်ဒီဇိုင်နာတွေအတွက်မရှိမဖြစ်အားထားရတဲ့အမှုပညာအင်ဂျီလို့တင်စားပြောနိုင်လောက်တဲ့ 19M အဆောက်အဦကြီးမှာ1894ခုနှစ်ထဲကဖက်နက်ချုပ်လုပ်ငန်းလုပ်နေတဲ့ Maison Masaho ဖက်နက်လုပ်ငန်းလည်းရှိပါတယ်။ဒီလုပ်ငန်းကို Chanel Fashion House က2002ခုနှစ်မှာဝယ်ယူခဲ့ပါတယ်။ဒါပေမဲ့1950ပြည့်နှစ်ပိုင်းတွေကစလို့ပိုင်ရှင် Masaho နဲ့ Chanel ပိုင်ရှင် Gabriel Chanel တို့ပူးပေါင်းပြီးဖက်နက်တွေဖန်တီးလာခဲ့ကြတာပါ။ Chanel ရဲ့ကမ္ဘာကျော်အနေနဲ့ ခြေချောင်းထိပ်ဖုံးတဲ့ဖနောက်ကျိုးတိုင်း sling bag ဖနက်ကတက်တဲ့တစ်ခုဖြစ်ပါတယ်1958ခုနှစ်တုန်းက Coco Chanel လို့ fashion လောကမှာတည်ကြတဲ့ Gabriel Chanel စီးပိုးမာဆာဟိုချုပ်ပေးခဲ့တဲ့ဖက်နှက်က Chanel အမှတ်တံဆိပ်အတွက်တင်မဟုတ်ဘဲဖက်နှက်သမိုင်းမှာပါ sling bag ရဲ့လို့နာမည်တွင်ခဲ့တာဖြစ်ပါတယ
် Les bottiers Massaro ont participé au développement de la sling bag que vous voyez ici. Alors cette chaussure iconique c'est la sling bag qui a été inventée par Gabriel Chanel dans les années 50.
ဒီ iconic ဖက်နှက်က Gabriel Chanel 1950ပြည့်နှစ်ပိုင်းတွေတုန်းက design တွင်ခဲ့တဲ့ sling bag အမျိုးအစားဖက်နှက်ဖြစ်ပါတယ်။ဖက်နှက် design ကို Masaho ဖက်နှက်လုပ်ငန်းကနေချုပ်လုပ်တဲ့အခါဖက်နှက်တိုင်းကျိုးမှာမျှော်ကြိုးထည့်ပြီးတော့ချုပ်ပေးခဲ့ပါတယ်။အဲ့ဒီခေတ်တုန်းကဖက်နှက်ကျိုးတွေအလျှော်တင်းလုပ်ဖို့ buckle gwin တွေထည့်ကြလိမ့်ရှိပါတယ်။မျော်ကြိုးတက်လိုက်တော့ဝဲရချွတ်ရတာလွယ်သွားစေပါတယ်ဖနက်ထိတ်ကိုလည်းအနဲ့ရောင်လောလိုက်တဲ့အတွက်ခြေထောက်ပူသွဲသွားပြီးတော့ပေါ့ပေါ့ပါပါကြော့ကြော့ရှင်းရှင်းပုံဖြစ်သွားစေပါတယ
်လက်မှုအတတ်ပညာကျွမ်းကျင်သူတွေစုပေါင်းအလုပ်လုပ်တဲ့နေရာဖြစ်အောင်နာမည်ကျော်ပြည်သူကစီကရည်ရွယ်ဖန်တီးထားတာမဟုတ် 19M အစအဦးကြီးထဲမှာအလုပ်လုပ်သူတွေရဲ့စိတ်ကူးကွန်မြူစီရဲ့အတွက်ကိုအသေးအချာဒီဇိုင်းထွင်ဆောက်လုပ်ထားပါတယ
် Et la maison en Jean Chanel dans les années en 2002
Chanel နဲ့ Masaho ဖက်နှက်ချုပ်လုပ်တဲ့အလုပ်ယုံတွဲထားတာ2002ခုနှစ်တည်းကဖြစ်ပါတယ်။အခုတော့ 19M တဲ့ကအလုပ်ယုံနေရာတက်မှာပါ။ပိုကြဲကြဲဝန်းဝန်းရှိပြီးတော့အရန်လဲပိုလင်းလင်းရှင်းရှင်းရှိတော့တိတ်သဘောကျပါတယ်။နောက်တခြားလက်မှုလုပ်ငန်းတွေနဲ့လည်းနေရာတစ်ခုတည်းဖြစ်သွားတော့သူတို့နဲ့ချိတ်ဆက်ပြီးတော့အလုပ်လုပ်ဖို့ပူလွယ်သွားပါတယ်။
အခုလို 19M အစအဦးတည်ကြီးထဲမှာအလုပ်လုပ်ရတာအားသာချက်တွေအများကြီးရှိတယ်လို့ Maison Masaho ဖက်နှက်လုပ်ငန်းအတွက်ဒီဇိုင်းပုံစံတွေဖန်တီးပေးသူကပြောပါတယ
် Alors on déjà c'est un endroit magnifique c'est très lumineux
အလေးရောင်ကောင်းကောင်းရတဲ့အပြင်အလုပ်နေရာတွေကလည်းအကျယ်တခြားလုပ်ရုံတွေလည်းအများကြီးရှိတယ်မိမိညာတစ်တွေလည်းအားလုံးရှိတော့ကျွန်တော်တို့အတွက်တကယ်ကိုကောင်းပါတယ်ပြည်သက်မှာဂျာမျိုးတခြားဘယ်မှမရှိနိုင်မှာမဟုတ်ဘူးလို့ထင်ပါတယ်တကယ်ကိုကောင်းတဲ့အခွင့်အလမ်းတစ်ခုပါပဲ
သူတို့လိုလက်မှုအမှုပညာတက်ကြွသူတွေစုနေပြီးတော့အလုပ်ယုံတွေကလည်းတနေရာထဲမှာရှိနေတဲ့အတွက်ရွှေကြည်တို့တွေအပွင့်ဖက်တွေနဲ့ဖက်နှက်ဒီဇိုင်းတွေလက်တွေဖန်တီးရတာပိုပြီးလွယ်သွားတာကိုလည်းသူကသဘောကျနေပါတယ
် On a développé plusieurs tiges brodées donc on peut avoir des chaussures brodées qui viennent de chez Montex ou
ရွှေကြည်တို့တွေပါတဲ့ပုံစံတော်တော်များများဒီဇိုင်းလုပ်ဖြစ်ပါတယ်အခုဆို Montex ရွှေကြည်တို့လုပ်ငန်းရဲ့အကူအညီနဲ့ဖက်နှက်တွေပေါ်မှာရွှေကြည်ထိုးရတာလွယ်သွားပါတယ် La Marie လုပ်ငန်းရဲ့အကူအညီနဲ့ဘန်းတွေပါတဲ့ဖက်နှက်ပုံစံလည်းလုပ်ဖြစ်ပါတယ်အခုလိုအတူတည်းအလုပ်လုပ်တဲ့လုပ်ငန်းတွေအဆအဦးတစ်ခုထဲမှာရှိတော့တိတ်ကိုလွယ်ကူအဆင်ပြေပါတယ
် Chanel Fashion လုပ်ငန်းကြီးကိုတည်ထောင်သူ Gabriel Chanel ရဲ့မွေးရက်ဖြစ်တယ်လို့ Chanel Fashion လုပ်ငန်းကြီးရဲ့ကံကောင်းတဲ့ရက်တရက်ဖြစ်လို့နံပါတ်19ကိုရွေးထားတာဖြစ်တယ်လို့ပြင်သစ်လိုလက်မှုအမှုပညာဆိုတဲ့ဆက်လုံးအဆက M ဖြစ်တာကြောင့် 19M လို့အဆအဦးကြီးကိုရွေးချယ်နာမည်ပေးထားတာဖြစ်ပါတယ်လက်မှုအတတ်ပညာကျွမ်းကျင်သူ600ထက်မနည်းအလုပ်လုပ်နေတဲ့ဒီအစအဦးကြီးကပြင်သစ်နိုင်ငံရဲ့ fashion လုပ်ငန်းအတွက်တည်းမဟုတ်ဘဲကမ္ဘာတစ်ဝန်းက fashion လုပ်ငန်းတွေအတွက်အရေးပါအလေးထားရတဲ့ဖန်တီးအင်ဂျီဖြစ်ပါတယ်ရှင်ကျွန်မဆူမြမောပ
ါ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြံပြန်ရတဲ့ရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတယ်ပြည့်ပြည့်ကြပါတယ် VOA သတင်းတွေပေးသက်စီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါခင်ဗျာ
VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့ရှင်ဖွင့်လွှာရေးပေးပို့လိုတဲ့ဆိုရင်ဖြင့် VOA မြန်မာပိုင်းရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ဒါမှမဟုတ်ရင်လည်း VOA ရဲ့ Facebook Messenger ကနေစာရေးသားပေးပို့လို့ရပါတယ်။တော်သားရှင်တွေရေးပို့လာမယ့်စာတွေကိုကြိုဆိုပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုဆက်ပြီးတော့တင်ပြပါောင်းမယ်။ဣသရေလအင်္ဂါနေ့လေးချောင်းတိုက်ခိုက်မှုကြောင့်လေဗနွန်နိုင်ငံမြို့တော်ဘေးရုတ်မှာဟာမတ်အဖွဲ့ဒုတိယအကောင်ဆောင်တေဆုံသွားခဲ့တယ်လို့ဟာမတ်ရုပ်သံနဲ့လေဗနွန်တာဝန်ရှိသူတွေကပြောပါရယ်မစ္စတာဆာလီအယ်အရူရီနဲ့အတူသူ့ရဲ့တပ်တော်ဆောင်၅ယောက်လည်းတေဆုံသွားခဲ့ပါရယ်အဆောက်အဦးနဲ့ကားတစ်စီးပျက်စီးသွားခဲ့တယ်လို့အစင်မြင့်လုံခြုံရေးတာဝန်ရှိသူတို့က AFP သတင်းကိုပြောပါရယ်2024မှာမြန်မာနိုင်ငံလူဦးရေရဲ့သုံးပုံတစ်ပုံဟာလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်လိမ့်မယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုပေါင်းစပ်ညီနက်ရေးယုံ UN OCHA ကခန့်မှန်းလိုက်ပါတယ်။အရေအတွက်အပြင်လူ 18.6 တန်းပြည်ပြည်ဒါဟာစစ်အာဏာမသိမ်းပြီကထက်အကူအညီလိုအပ်သူက19ဆများပြားလာတာဖြစ်တယ်လို့ UN OCHA ရဲ့အင်တာနက်စာမျက်နှာမှာပြောပါတယ်။ ပတိပခရပြန်လာတာကြောင့်အိုးအိမ်ဆုံးခွာပြည်တွင်းဆိတ်ဆောင်လူတွေကအော်တိုဘာလမှာနှစ်တန်းအထိတိုးလာခဲ့တယ်လို့လဲဆိုပါရဲဒါဟာ2022ခုနှစ်ကထက်ဆိုင်တော့6သိန်းပိုများလာခဲ့တာဖြစ်ပါတယ်2024မှာအခုလိုတိုးများလာတဲ့လမ်းကြောင်းအတိုင်းဆက်သွားမှာဆိုရင်ရပါတယ်လို့လဲကုလသမဂ္ဂကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကစ်ပစားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုစာနာရိတ်ခါအကူအညီပြန်ပေးနိုင်ဖို့ကုလသမဂ္ဂကမ္ဘာစာနာရိတ်ခါအစီအစဉ် WFP ကတွန်းမြင့်ဆောင်ရွက်နေပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးကအင်ကာနီမှာပြောပါတယ်။လှဆင်စာနာရိတ်ခါထောက်ပံ့ကြီးကလူတစ်ယောက်ကို8ဒေါ်လာကနေ10ဒေါ်လာအထိတွန်းမြင့်ပေးလိုက်တာလို့လည်းပြောပါတယ်။တဲ့ရင်အချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရင်မို့ကတော့မတင်ခဲ့တဲ့ဖြစ်ပါတယ်ပုတ်ထူးနေ့မနေ့ဖက်6နာရီနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ40လိုင်းဒိုမီတာ50အပြင်လိုင်းလမီတာ190နဲ့ VOA ရဲ့ Facebook တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေပါစေရှင် VOA ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနောင်လောပါ